Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ25ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30 နဲ့50တို့ကနေဓာတ်ရိုက်ဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါရုရှားရေးစုံစမ်းမဲ့အမေရိကန်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာသမ္မတထရန့်ရဲ့အကြီးအကဲအကြံပေးသမက်ဖြစ်သူဂျရက်ကူရှနာဒီကနေ့ထွက်ဆိုဖို့ရှိနေပါတယ်ရုရှားတို့နဲ့ပတ်သက်မှုနောက်ရုရှားရေးစုံစမ်းမှုတို့နဲ့ဆက်နွယ်ပြီးအမေရိကန်ရှေ့နေချက်ခါလဲဖိအားပေးမှုတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင်
ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြမယ့်သတင်းတော်တွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မြန်မာနိုင်ငံနောက်ဆုံးခီးစဉ်နဲ့ပတ်သက်ပြီးတော့
ကုလသမဂ္ဂအထွေညီလာခံကို၎င်းကျင်သွင်းမဲ့အစီရင်ခံစာမှာလည်းဖော်ပြမဲ့အချက်တွေဟာညှက်တမှုမရှိတဲ့တစ်ဖက်ဆောင်းတဲ့သုံးသပ်တင်ပြချက်များပါဝင်လာနိုင်တဲ့အတွက်မာယွန်းများမာယွန်း
နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ပြောသွားတာပါတစ်ဆက်ထဲမှာပဲဒီလူခွင့်ရင်းနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တင်တဲ့ဆိုတဲ့လူခွင့်ရင်းလှုပ်ရှားသူတွေရဲ့ပြောဆိုချက်ကိုလည်းနားဆင်ရမယ်အပြင်မြန်မာနိုင်ငံမှာယာတိတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေနဲ့တခါဒီထိုင်းနိုင်ငံမှာတရားမဝင်နေထိုင်လုပ်လုပ်ကန်နေတဲ့နိုင်ငံသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်မပုတ်တင်ဖို့အစီအစဉ်စတင်ပြီးဆိုတဲ့အကြောင်းကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိန်းကြီးထိုင်းနဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နောက်ဆက်ခဲ့မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတစိတ်တည်းတာအဖြစ်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကြီးအကဲအကြံပေးသမက်ဖြစ်သူဂျရက်ကူရှနာဒီကနေ့အင်္ဂါနေ့မှာထွက်ဆိုဖို့ရှိနေပါတယ်မနေ့တနင်္လာနေ့ကတော့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့အလားတူတကပိတ်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်2016ခုနှစ်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်နောက်အပြီးမှာသူကိုယ်တိုင်အနေနဲ့ရောဒါမှမဟုတ်လေဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းဝေးရဲ့အဖွဲ့ကလူတဦးတယောက်မှရုရှားပြည်နဲ့မယိုးမဖြောင့်ဆက်သွယ်ခဲ့တာမျိုးမရှိဘူးလို့ဂျရက်ကူရှနာကလူသိချင်းကြားညင်းဆိုပါတယ်ရုရှားနဲ့ပူးပေါင်းကြံစည်ခဲ့တာမျိုးကျွန်တော်အနေနဲ့မရှိသလိုစည်းဝေးရဲ့အဖွဲ့တဲကတရားရောက်ကဒါမျိုးလုပ်တာမျိုးလည်းသိထားတာမရှိဘူးလို့မစ္စတာကူရှနာကအထက်လွှတ်တော်ကော်မတီမှာဖြေကြားခဲ့ပြီးအင်ပီရိုမှာပြောဆိုခဲ့တာဖြစ်ပါတယ်သူမှာမယိုးမသားအဆက်အသွယ်တွေမရှိဘူးလို့ကူရှနာကပြောတာပါသူစီးပွားရေးလုပ်ငန်းတွေမှာရုရှားရဲ့ငွေရင်းငွေနှီးပေါ်မိခိုးအားထားမှုမရှိကြောင်းနဲ့တောင်းတမျှအချက်လက်တွေအလုံးကိုပေးအပ်တာမှလည်းအပြည့်အဝပွင့်လင်းမြင်သာမှုရှိခဲ့တယ်လို့ပြောပါတယ်သူရဲ့ဆောင်ရွက်ချက်တွေအလုံးဟာမှန်ကန်မှုရှိတယ်ဒါရီဟာထူးခြားလာတဲ့ရွေးကောက်ပွဲစည်းဝေးမှာဖြည့်ယိုးဖြစ်စင်နေတာဖြစ်ပါတယ်လို့ဂျရက်ကူရှနာကအင်ဂျီရောမှာပြောဆိုသွားတာဖြစ်ပါတယ်
American ရှင်းနေကျ Jeff Session ဟာလွှတ်တော်အမတ်ဒီဘက်ကပြပေးမှုတွေကိုရော American သမ္မတအင်ဂျီရိုဘက်ကပြပေးမှုတွေကိုပါတိုးပြီးတော့ရင်ဆိုင်နေရပါတယ် American ဆိုင်ရာရုရှားသမ္မတကြီးနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စနောက်ဒီသမ္မတ Trump ရဲ့ရွေးကောက်ပွဲစည်းဝေးအဖွဲ့နဲ့ရုရှားကြားပူးပေါင်းကြံစည်မှုဆိုင်ရာဆက်ဆွဲချက်တွေပေါ်တရားရေးဌာနရဲ့စုံစမ်းမှုတွေမှာဝင်မပါဘဲရှောင်ဖိတ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးပြပေးခံနေရတာပါ2016ခုနှစ် American သမ္မတရွေးကောက်ပွဲစည်းဝေးကာလတွင် American ဆိုင်ရာရုရှားသမ္မတကြီးနဲ့ဆွေးနွေးခဲ့တာတွေကိုအထက်လွှတ်တော်တရားရေးကော်မတီရှေ့မှာအမြန်ဆုံးလာရောက်ထပ်ဆိုဖို့ကော်မတီဖွဲ့ဝင်ဒီမိုကရက်လွတ်တော်မတ်တူကလည်းတောင်းဆိုပါတယ်အမေရိကန်ဆိုင်ရာရုရှားသမ္မတကြီးဟောင်းဆာဂေကစ်လီယက်နဲ့ရှင်းနေကျ Jeff Session တို့ရဲ့ပြောဆိုချက်တွေဟာကွဲလွဲနေတယ်လို့ Washington Post သတင်းစာကြီးကရေးသားပါတယ်ဆာဂေကစ်လီယက်ကပြီးခဲ့တဲ့နှစ်အတွင်းမော်စကိုမြို့တော်ကသူ့ရဲ့အကြီးအကဲတွေကိုပြောဆိုတာမှာတော့ရွေးကောက်ပွဲစည်းဝေးရင်းနဲ့ဒီဆက်ဆက်တဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လို့ပြောဆိုကြောင်းသတင်းစာကြီးထဲမှာရေးသားထားပါတယ်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှုတ်ဆက်မှုနဲ့ပတ်သက်ပြီးစုံစမ်းနေတဲ့လွှတ်တော်ကော်မတီကြီးထဲမှာအထက်လွှတ်တော်တရားရေးကော်မတီလည်းတစ်ခုအပါဝင်ဖြစ်ပါရယ်ခင်ဗျာ
အရင်အမေရိကန်သမ္မတအိုဘားမားလက်ထက်ကချမှတ်ခဲ့တဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုဥပဒေကိုပယ်ဖျက်ဖို့ Republican အမတ်တွေကြိုးစားနေတာမှာဒီကိစ္စကိုဒီကနေ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်အိုဘားမားကလို့လူသိများတဲ့အများတန်နိုင်တဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုစနစ်ကိုဖျက်သိမ်းဖို့အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell ကဥဆောင်ကြိုးပမ်းနေပေမဲ့လောလောဆယ်အဆိုးပြုတ်ထားတဲ့ဥပဒေမူကြမ်းနှစ်ရပ်ရှိနေပြီးတစ်ခုနဲ့တစ်ခုမတူတဲ့ဒီမူကြမ်းတွေကိုအတည်ပြုဖို့ဆိုတာမှလည်းလုံလောက်တဲ့မဲအရေးအတွက်ရဖို့မတိကြတာကြောင့်မဲခွဲဆုံးဖြတ်မဲ့ကိစ္စတွေကိုပြီးခဲ့တဲ့လပိုင်းတွေအတွင်းရှေ့ဆိုင်ခဲ့ရပါတယ် အခုလိုအခြေအနေဖြစ်နေရတာဟာသူ့ရဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ရှင်းမဆက်နိုင်အောင်ဒီမိုကရက်တစ်အပြင်သူ့ရဲ့ Republican Party ဝင်တချို့ကပါပိတ်ပင်နေတာကြောင့်ဖြစ်တယ်လို့သမ္မတ Trump ကမနေ့တနင်္လာနေ့မှာထပ်မံပြစ်တင်ပြောဆိုပါတယ်။ Obama ဥပဒေမူကြမ်းကိုအစားထိုးပြဋ္ဌာန်းမှုအတွက်လိုအပ်တဲ့မဲရည်အတွက်ရဖို့အထက်လွှတ်တော်မှာအတော့နှီးကပ်နေပါပြီ။ဒါပေမဲ့ဒီမိုကရက်ဘက်ကပူးပေါင်းဆောင်ရွက်မှုလုံးဝမရှိဘဲဒီကိစ္စရှင်းမဆက်နိုင်အောင်အနှောက်အယှက်ပေးနေတာကြောင့်ပြဿနာဖြစ်နေရတယ်လို့သမ္မတ Trump ကပြောပါတယ်။ Republican တွေအနေနဲ့အထက်လွှတ်တော်မှာ52မဲ48မဲနဲ့အများစုဖြစ်ပေမဲ့လို့အခုဥပဒေမူကြမ်းအတည်ပြုပုံမှာတော့ Republican အမတ်တချို့ကပါလူသိရှင်ကြားကန့်ကွက်ထားတာကြောင့်ဒီမူကြမ်းကိုအတည်ပြုနိုင်ဖို့မသေးကြဘူးလို့လည်းသမ္မတ Trump ကဝန်ခံပြောဆိုထားပါတယ်ရှင်။
ဂျေရုဆလင်မြို့ကအထင်ကြီးရဝတ်ပြုရနေရာရဲ့အဝင်ဝမှာတက်ဆင်ထားတဲ့ metal detector လို့ခေါ်တဲ့စစ်ဆေးကိရိယာတွေကိုဒီကနေ့အင်္ဂါနေ့အစောပိုင်းမှာအစ္စရေးကပြန်လည်ဖိရှားလိုက်ပါတယ်။အဲဒီလိုစစ်ဆေးကိရိယာတွေခြောက်ထားတာကြောင့်နှစ်ပေါင်းများစွာအတွင်းအစ္စရေးနဲ့ပါလက်စတိုင်းကြားဆက်ဆံရေးအဆိုးရွားဆုံးပြပြလာတဲ့အချိန်ဒီတရက်လိုမျိုးဖြစ်ခဲ့ပြီးမွတ်စလင်တွေအနေနဲ့ဒေါသထွက်ခဲ့ကြပြီးတဲ့နောက်မှာအစ္စရေးကအခုလိုပြန်ဖိရှားပေးလိုက်တာပါ။အစ္စရေးလွန်ကြီးဝန်ကြီးဟာစစ်ဆေးကိရိယာတွေကိုအဝင်ဘက်ကနေဖိရှားပြီးတော့ခြေလင်းပြသားတဲ့ HD ကင်မရာလိုမျိုးအပါဝင်တခြားအစီအမံဤပညာသုံးကိရိယာတွေကိုတက်ဆင်မှုဆုံးဖြတ်ခဲ့တယ်လို့အစ္စရေးသတင်းမီဒီယာတွေမှာဖော်ပြပါရယ်။အဲဒီလိုစစ်ဆေးကိရိယာတွေကိုဖိရှားနေချိန်မှာပဲဂျေရင်စလင်မြို့ဟောင်းစီသွားတဲ့ Lion Gate အနီးမှာဆန္ဒပြသူတွေနဲ့အစ္စရေးလူမျိုးရေးတပ်ဖွဲ့တွေကြားပြည်ပခဖြစ်ပွားခဲ့ပါရယ်။တနင်္လာနေ့ကတော့အရှေ့အလယ်ပိုင်းကြီးကြီးလုပ်ငန်းရှင်ဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကဂျေရုဆလင်မြို့က Temple Mount လို့လည်းသိကြတဲ့LXR Blee အနီးနားတစ်ဝိုက်ကဒီလက်လော့ဖြစ်ပွားနေတဲ့ပြည်ပခရဲ့အရေးအများဆုံးအဖြေရှာဖို့တောင်းဆိုပါရယ်။အစ္စရေးလူမျိုးရေးရင်းဦးကိုပါလက်စတိုင်းဖျားဖူးတုံးကတနက်နေ့ပြစ်တက်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကစစ်ဆေးကိရိယာတွေနဲ့လူမျိုးရေးကင်မရာတွေတပ်ဆင်လိုက်တာကြောင့်ပါလက်စတိုင်းနဲ့အစ္စရေးကြားလွန်ခဲ့တဲ့သတင်းပတ်နိုင်ငံတွေကတင်းမာမှုတွေတဖြည်းဖြည်းတိုးလာနေတာပါ။အခုလိုစစ်ဆေးကိရိယာတွေခြားထားတာကိုခြားထားတာတွေဟာမွတ်စလင်တွေကိုအရှက်တကယ်ဖြစ်အောင်လုပ်တာဆိုပြီးပါလက်စတိုင်းတွေဘက်ကလက်မခံဘဲအဲ့ဒီပါသာရေးဆိုင်ရာမြေနေရာကိုဘယ်သူကထိ ंच ုပ်တာလဲဆိုတာနဲ့ပတ်သက်ပြီးတော့လဲပြိပခရိအချိန်မြင့်တက်လာတာပါခင်ဗျာ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့စိုင်းတိုမီတာ24 kHz 1239စိုင်းတိုမီတာ25 kHz 11965စိုင်းတိုမီတာ32 kHz 9323ဆိုင်တိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်အမေရိကန်စစ်တပ်ကင်းတောက်လေရင်တစ်စင်းနဲ့တရုတ်တိုက်လေရင်နှစ်စင်းတို့အရှိတရုတ်ပင်လယ်ကြီးရဲ့ဝေဟင်မှာပြီးခဲ့တဲ့သတင်းဘက်ကုံဘိုင်းကထိတ်တိုက်ဆုံတွေ့ခဲ့ကြမှုကိုတရုတ်ဘက်ကကာကွယ်ပြောဆိုပါတယ်တရုတ်ဂျေထန်တိုက်လေရင်နှစ်စင်းနဲ့ကတစ်စင်းကအရှိန်ကိုမြင့်ပြီးအမေရိကန်ရေတပ်ရဲ့ EP3 လေရင်ရဲ့အောက်မှာပြန်တန်းခဲ့ပြီးတဲ့နောက်အရှိန်ကိုရှော့လိုက်ပြီးတော့လေရင်ရဲ့ရှစ်တက်ကိုပြန်တက်လာတာမို့မတိုက်မီအောင်လမ်းလွှဲလိုက်ရတယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတဦးကပြောပါတယ်တရုတ်တိုက်လေရင်တစ်စင်းကတော့လက်နဲ့တက်ဆင်ထားပါတယ်တရုတ်နိုင်ငံရှန်တောင်းမြို့နယ်ကီလိုမီတာ150အကွာရေမှန်80လောက်အကွာကနိုင်ငံတကာရေပိုင်နဲ့အတွင်းအမေရိကန်လေရင်ကကင်းတောက်ပြန်တန်းနေချိန်မှာအခင်းဖြစ်ပွားခဲ့တာပါတရုတ်တိုက်လေရင်ကိုမောင်းနှင်သူတွေရဲ့ဆောင်ရွက်ချက်ကလိုအပ်ချက်အရာဆောင်ရွက်ချက်ဖြစ်တယ်လို့တရားဝင်ပြီးကြွန့်ကျင်နိုင်နေမှုရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောဆိုချက်ကိုဒီကနေ့အင်ကာနေ့မှာဝန်ကြီးဌာန website မှာတင်ထားပါတယ်အမေရိကန်တို့အနေနဲ့ဘေးကင်းလုံခြုံမှုမရှိကျွမ်းကျင်ပိုင်နိုင်မှုမရှိတဲ့ကင်းတောက်ပြန်တက်မှုတွေကိုအဆုံးသတ်ဖို့လဲတရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်ဒီပြန်တက်မှုတွေကတရုတ်ရဲ့အမျိုးသားလုံခြုံရေးအပေါ်ချင်းချောက်မှုတရုတ်အမေရိကန်ရေပြင်နဲ့ဝေဟင်စစ်ရေးဘေးကင်းရေးတို့ကိုထိပါစေသလိုနှစ်ဖက်စလုံးတို့ကလေရင်မှုတွေအတွက်လည်းအသက်အန္တရာယ်ရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပြောဆိုထားပါတယ်ရှင်
ဩစတြေးလျပိုင်ရဲ့ပစိဖိတ်သမုဒ္ဒရာတွင်ကဝေးလံခေါင်တီရဲ့ထင်းသေးစခန်းတစ်ခုမှာထင်းသေးခံရတဲ့ဒုက္ခသည်တွေကိုပြန်လည်လျာချတာပေးရတဲ့ဩစတြေးလျနဲ့သဘောတူညီချက်ရရှိထားတယ်လို့ကုလသမဂ္ဂရဲ့ပြောဆိုချက်ကိုဩစတြေးလျဘက်ကဆက်ပြီးတော့ညင်းဆိုပါရဲပါပူဝါနယူဂီနီနဲ့နော်ရူရိုမှာထင်းသေးခံရတဲ့ကိုလွန်ကွင်းရာရေးကြိုးပမ်းနေသူ1250ရုအမေရိကန်ပြည်ထောင်စုမှအခြေချရေးမှအကူအညီပေးဖို့သဘောတူညီချက်တည်းကိုဩစတြေးလျအစိုးရနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကြားသဘောတူထားတာလို့ကုလမဟာမင်းကြီးဖိလစ်ပိုဂရန်ဒီကမနေ့တနင်္လာနေ့ကပြောဆိုပါရဲ ဩစတြေးလျနိုင်ငံတွင်မှဆွေမျိုးရင်းတွေရှိတဲ့ဒုက္ခသည်တွေကိုလည်းအခြေချဝင်ပြုဖို့လက်ခံထားတယ်ဆိုတဲ့နားလည်မှုတရရှိခဲ့ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါရယ်နိုင်ငံခြားရေးဝန်ကြီးဂျူလီဘီရှော့ကတော့ဩစတြေးလျကိုလှေတွေနဲ့လာရောက်ဖို့ကြိုးပမ်းကြသူတွေကိုပပူဝါနယူးဂီနီနဲ့နော်ရူးတို့ကူကိုပို့ဆောင်မှဖြစ်ပြီးတော့ဩစတြေးလျမှာဘယ်တော့မှအခြေချဝင်ပြုမှာမဟုတ်ဘူးဆိုတဲ့အစိုးရရဲ့ခိုင်မာပြတ်သားတဲ့မူဝါဒရှိသားပြီးသားဖြစ်တယ်လို့သတင်းတော်တွေကိုဒီကနေ့အင်္ဂါနေ့မှာပြောပါရယ်မနေ့တနင်္လာနေ့ကဩစတြေးလျလူဝင်မှုကြီးကြပ်ရေးဆရာဝန်ကြီးဖီဂါဒက်တွန်ကဒီလိုသဘောတူညီချက်မျိုးမရှိဘူးလို့ညွှန်ဆိုခဲ့ပြီးတဲ့နောက်မှာနိုင်ငံသားရေးဝန်ကြီးဘီရှော့ကအလားတူထပ်ပြီးတော့ပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကထရက်ကာတစ်စီးရဲ့နောက်တွဲယာဉ်မှာလူ10ဦးသေဆုံးနေတာကိုတွေ့ရပြီးအဲ့ဒီထရက်ကာမောင်းတဲ့သူကိုတရားမဝင်လူမောင်းခိုးတင်သွင်းမှုနဲ့အရေးယူထားတဲ့အကြောင်းတရားရုံးကကြေညာချက်ထုတ်ပါတယ်ထရက်ကာမောင်းတဲ့သူဟာဖလော်ရီဒါပြည်နယ်ကအသက်60အရွယ်ဂျင်းစ်ဘရက်ဒလီဆိုသူဖြစ်ပြီးထောင်ဒဏ်တသက်ဒါမှမဟုတ်လဲတည်တံ့ကြခံရမယ့်သဘောရှိတယ်လို့အာဏာပိုင်တွေကပြောပါတယ်Texas ပြည်နယ် San Antonio မြို့ကဝေါ်မတ်စတိုးဆိုင်ကြီးရဲ့မော်တော်ယာဉ်တွေရန်နာတဲ့နေရာမှာအဲ့ဒီ truck ကရပ်ထားတဲ့ကားမောင်းသမား James Bradley ကိုဖမ်းဆီးရမိခဲ့တာပါ truck ရဲ့နောက်တွဲယာဉ်တဲမှာလူ၈ဦးသေဆုံးနေတာကိုရဲတပ်ဖွဲ့ဝင်တွေတွေ့ရှိပြီးတဲ့နောက်ကားမောင်းသမားကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင
် Venezuela နိုင်ငံရဲ့အခြေခံဥပဒေကိုပြင်ဆင်နိုင်ရေးအတွက်လာမယ့်တနင်္လာနေ့မှာကျင်းပမယ့်အခြေချင်းဖြစ်ပွဲလွတ်တော်ရွေးကောက်ပွဲကိုသမရနီကိုလတ်မာဒူရိုဘက်ကပေးဖက်ပေးရေးပြားပေးဖို့ရည်ရွယ်ပြီးဒီသတင်းပတ်အတွင်းနိုင်ငံတော်ဝန်သပိတ်မှောက်ဖို့စီစဉ်နေပါတယ်မနက်ဖြန်ပုတ်တဦးနေ့မှာစမယ့်48နာရီကြာသပိတ်မှာပြည်သူတွေပါဝင်ကြဖို့အတိုက်ခံအင်အားစုတွေကတိုက်တွန်းနေပါတယ်သမရဘက်ကလွတ်တော်ရွေးကောက်ပွဲကိုတရားဝင်ဖြတ်သိမ်းပေးရေးတောင်းဆိုမှုတွေကိုအရှိန်မြင့်တဲ့အနေနဲ့လာမယ့်တောက်ချာနေ့မှာတော့ဆက်ပြီးတော့ချီတက်ဆန္ဒပြမှာပါလွန်ခဲ့တဲ့လေးလလောက်ကစခဲ့တဲ့အစိုးရစန့်ချီဆန္ဒပြလှုပ်ရှားမှုတွေအတွင်းအနည်းဆုံးလူ69ဦးသေဆုံးခဲ့ရပြီးဖြစ်တယ်လို့ထောင်နဲ့ချီတန်ရရခဲ့ပါတယ်တပိတ်ကြီးမတိုင်ခင်မှာတော့စားနဲ့ရိတ်ခါရှားပါနေတဲ့အခြေအနေထဲမှာဗင်နီဇွဲလာပြည်သူတွေစားနဲ့ရိတ်ခါလုံလောက်စေဖို့အလူရဲ့ကြိုးပမ်းနေပါတယ်ဗင်နီဇွဲလားနိုင်ငံကအမေရိကန်တန်ယုံကလည်းအမေရိကန်အနေနဲ့82နာရီစာစားနဲ့ရိတ်ခါနဲ့ရေအလုံးလောက်ရှိအောင်ဖြည့်ထားကြဖို့နှိုးဆော်ထားပါတယ်ခင်ဗျာ
သရီးလင်္ကာနိုင်ငံမှာအဆိုးအဝါဆုံးသွေးလွန်ထုတ်ကွေးရောဂါဖြစ်ပွားတာကြောင့်လူ300နီးပါးတေဆုံးသွားပြီးနောက်ထပ်ရောဂါဖြစ်ပွားသူတွေလည်းတိုးလာနေပါတယ်ဒီနှစ်အတွင်းသွေးလွန်ထုတ်ကွေးကူးစက်မှု 33,000 ကျော်ရှိပြီး296ဦးတေဆုံးတယ်လို့သရီးလင်္ကာကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်2016ခုနှစ်တုန်းကလူပေါင်း 5,000 ကျော်ကျော်သွေးလွန်တုတ်ကွေးဖြစ်ခဲ့ပြီးဒီနှစ်မှာတော့သွေးလွန်တုတ်ကွေးဖြစ်သူပေါင်း2ဆနီးပါးတိုးလာတာဖြစ်ပါတယ်။အခုမှတော့သရီးလင်္ကာကျက်ချင်းကြီးအတင် IFRC နိုင်ငံတကာဖက်ဒရေးရှင်းကျက်ချင်းကြီးနဲ့လာဇန်းနီအဖွဲ့တွေဟာသရီးလင်္ကာမှာယောဂါမပြန့်ပွားရေးအဖြစ်လှုပ်ဆောင်နေကြပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမတင်ရင်ထိုင်တဲ့ကိုအောင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီရဲ့ပြီးခဲ့တဲ့သတင်းပတ်ထဲအဆုံးသတ်ခဲ့တဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်တဲ့ထုတ်ပြန်ချက်တွေပေါ်ပြည်သူ့လွှတ်တော်မှဒီကနေ့အပြင်ထံဝေဖန်လိုက်ကြပါရယ်။အစိုးရကတန်တမန်ရေးအရာပြင်းပြင်းထန်ထန်ထုတ်ပြန်မှာဖြစ်ကြောင်းဒီကနေ့လွှတ်တော်ရှင်းမောက်ကတိပြုပြောဆိုလိုက်တဲ့တစ်ချိန်ထဲမှာပဲကိုယ်စလဲတချို့ကတော့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စလဲကိုနောက်တစ်ကြိမ်လာခွင့်မပေးဖို့အထိတိုက်တွန်းခဲ့ကြတာပါအပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းတော်ကိုစီသူတင်ပြပို့ထားပါတယ်ရှင
်ကုလသမဂ္ဂအထူးကိုယ်စလဲမစ်ယန်ဟီလီရဲ့မြန်မာနိုင်ငံနောက်ဆုံးခီးစဉ်နဲ့ပတ်သက်တဲ့ထုတ်ပြန်ချက်ကိုလွှတ်တော်မှာပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့ကအရေးကြီးအဆိုတင်သွင်းခဲ့တာဖြစ်ပြီးတော့အဲ့ဒီဆိုကူဒီကနေ့လွှတ်တော်မှာဆွေးနွေးချိန်မှာတော့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်
မြစ်စစ်ရန်လီရဲ့ကနဦးထုတ်ပြန်ပြောကြားချက်များအရ82ချိန်မြောက်ကုလသမဂ္ဂအထွေညီလာခံကို၎င်းတင်သွင်းမဲ့အစီရင်ခံစာမှာလည်းဖော်ပြမဲ့အချက်တွေဟာမျှတမှုမရှိတဲ့တစ်ဖက်ဆောင်းနေသုံးသပ်တင်ပြချက်များပါဝင်လာနိုင်တဲ့အတွက်မာယွန်းများမှားယွန်းသောဆုံးဖြတ်ချက်များတော်ပေါက်လာနိုင်မယ်ဆိုတဲ့စိုးရိမ်စိတ်တွေဟာခိုင်လုံတဲ့စိုးရိမ်မှုများဖြစ်ပါလေမြန်မာနိုင်ငံအနေနဲ့အစီရင်ခံစာမှာပါဝင်လာနိုင်တဲ့ဆွဆွဲချက်များနဲ့ပတ်သက်ပြီးတော့လိုအပ်တဲ့စီစဉ်မှုများပြုလုပ်ပြီးတော့လိုအပ်သောအရေးယူမှုတုံ့ပြန်မှုများပြုလုပ်သွားကြမှာဖြစ်ပါတယ
်ကုလသမဂ္ဂအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီရဲ့ပြီးခဲ့တဲ့ရက်ပိုင်းမြန်မာပြည်ခီးစဉ်အပီထုတ်ပြန်ချက်တွေထဲမှာလက်ရှိ NLD အစိုးရဟာအရင်အစိုးရရဲ့လူခွင့်ရေးချုပ်ဖောက်နည်းတွေအတိုင်းဆက်ပြီးတော့ကျင့်သုံးနေတယ်လို့ပြောဆိုထားသလိုလူခွင့်ရေးဆိုင်ရာအခြေအနေတွေကလည်းထင်သာမြင်သာအမှန်တကယ်တိုးတက်မှုမရှိဘူးလို့ပြောဆိုထားပါတယ်မစ်ယန်ဟီလီရဲ့ကြေညာချက်ထုတ်ပြန်ပြီးမှသူမရဲ့သုံးသက်ချက်ကိုဆက်ပြတ်မိတဲ့အကြောင်းမြန်မာဆိုရကတုံ့ပြန်ပြောဆိုထားခဲ့တယ်လို့အခုတရားဝင်ထပ်မံတုံ့ပြန်မှာဖြစ်တဲ့အကြောင်းလွှတ်တော်မှာပြောကြားခဲ့တာပါဒီကနေ့လွှတ်တော်မှာပါတီစုံကလွှတ်တော်ကိုယ်စားလှယ်တွေကလည်းဒီသုံးသက်ချက်ကိုပြင်းပြထန်ထန်ဝေဖန်ခဲ့ကြပါတယ် ဗူဒီတော်မဲဆန္ဒတွေက လွတ်တော်အမှတ် ဦးအောင်တောင်းရွှေကတော့ ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာ လုပ်ပိုင်ခွင့်တွေကိုကျော်လွန်ပြီးတော့လုပ်ကိုင်နေတဲ့အတွက် ရခိုင်ပြည်နယ်တွေကိုလာခွင့်မပေးဘူးတောင်းဆိုခဲ့တာအထိရှိခဲ့ပါတယ်
ယခိုင်ဤဟာမြန်မာနိုင်ငံအစိုးရနဲ့နေမြူရပ်လူသူဘင်္ဂလီအစွဲရောက်တွေကြားဖြစ်ပေါ်နေတဲ့ကိစ္စမှာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာပြည်ထောင်စုအစိုးရနဲ့ဘယ်လိုပဲသဘောတူညီမှုတွေနဲ့ MOU
ကျွန်တော်တို့ရခိုင်ဒေသလိုနေရာမျိုးမှာဒီအဖွဲ့တွေရှိနေခြင်းဟာဒေသအတွင်းပြဿနာဖြစ်အောင်ပဋိပက္ခဖြစ်အောင်တမင်ဖင်သီးပိတ်နေသလိုဖြစ်နေပါတယ်။ဒါကြောင့်ရခိုင်ဒေသအတွင်းပြဿနာပဋိပက္ခမဖြစ်ပေါ်ရအောင်ကုလသမဂ္ဂအဖွဲ့နဲ့နိုင်ငံတကာအဖွဲ့အစည်းများတက်စီပြီးပါရင်အကြံပြုတိုက်တွန်းလိုပါတယ်။အပြုသဘောဆောင်ဖော်ပြတာရှိပဲနဲ့အခြေမြင့်မရှိတဲ့ဆွဆွဲမှုတွေပါနေတဲ
resolution ni pressure တွေ ကို ဤသည် မလဲ တိုက် လို့ နေမယ် ဆိုရင် တော့ ဘ조 ပြောတဲ့ နိုင်ငံ လို့ ဖြစ်မှာ မလွဲ ပါဘူး ဒါကြောင့် ဂျန်ဟီဒီ ရဲ့ စင်ကာတာ ကို ပြင်းထန် စွာ ကန့်ကွက်တဲ့ အဆိုး ဒီလိုနဲ့ တော့ ထောက်ခံ ပါတယ် နိုင်ငံတော် အဆိုး အနေနဲ့ လည်း လွတ်တော် မှာ ဒီလောက် ဆွေးနွေး နေရတဲ့ အတွက် ကျေနပ် မတည် ပဲ နဲ့ တန်တမာ မျက်နှာ စာ ဟာနေ ပြီးတော့ မှာ မြို့သား ကျိုးစီးပွား နဲ့ ချုပ်ချာ အနာကို ကတ်ခွဲဖို့ တိုက်တွန်းကြောင်း အုပ်ထိုက်ပတ် တစ်ဆင့် ဒီသားသာ တင်ပြ ပါတယ် ခင်ဗျာ
တချမ်းဘက် အစီရင်ခံစာတွေ နဲ့ မြန်မာ နိုင်ငံ ရဲ့ ပဂတိ အခြေအနေ ကို ဖုံးကွယ်ဖို့ လှုပ်ဆောင်တာ တွေ ကို အကောင်းဆုံး တုံ့ပြန်နိုင် ဖို့ အတွက်
ကုလသမဂ္ဂမှသတင်းထုတ်ပြန်ပေးမယ့်အဖွဲ့တစ်ခုထားရှိဖို့အပြင်တခြားလှုပ်ဆောင်တဲ့နယ်တွေကိုပြောဆိုသွားသူကကလောမဲဆန္ဒနယ်ကဒေါ်ပြုံးကေတီနိုင်ပါအခိုင်အရေးအတွက်အစိုးရကုစားပြုပြောရေးဆိုခွင့်ရှိသောနိုင်ငံတကာအသိုင်းအဝိုင်းမှာဝန်ဆက်လေးစားဖို့ပုဂ္ဂိုလ်များပါဝင်တဲ့ Special Envoy များကိုလိုအပ်တယ်လို့ကုလသမဂ္ဂကတော့အခါအားလျော်စွာဆေလွှတ်၍တိုက်ရိုက်ဆက်ဆံစေသောနည်းလမ်းများကိုလည်းပဲအသုံးပြုတဲ့တယ်လို့ကုလသမဂ္ဂရုံးဆိုင်ရာ
ညွှန်ပြပါတီကအိမ်မဲမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်တန်တာကအရေးကြီးဆိုတင်သွင်းခဲ့တာဖြစ်ပြီးတော့တခြားဘဲပါတီကမှကန့်ကွက်တာမရှိခဲ့ပါဘူးဒီကနေ့လွတ်တော်ဆွေးနွေးပွဲမှာ
NLD ပါတီနဲ့တက်မတော်အပါဝင်ကိုယ်စားလှယ်ဆက်သုံးဦးပါဝင်ဆွေးနွေးခဲ့တာဖြစ်ပါတယ်ခင်ဗျာကိုစီသူတင်ပြပေးခဲ့တာပါရှင်တဆက်ထမှာပဲမြန်မာအစိုးရအနေနဲ့လူအခွင့်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ပူးပေါင်းဆွေးနွေးဆောင်ရွက်တင်တယ်လို့လူအခွင့်အရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးလှစ်လာတုံ့သက်သူတွေကပြောဆိုလိုက်ပါတယ်လူအခွင့်အရေးထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့
ဇူလိုင်လ21ရက်နေ့ကထုတ်ပြန်ချက်ပေါ်ပြည်သူ့လွတ်တော်မှာဒီကနေ့အပြင်းထန်ဝေဖန်လိုက်ကြသလိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်တွင်လာရောက်ခွင့်မပြုဖို့အထိပါလွတ်တော်ကိုယ်စားလှယ်တချို့ကတိုက်တွန်းလိုက်ကြတာပါကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုထင်ရှားမှုမရှိတဲ့အတွက်တန်တမာရေးအရာပါပြင်းပြင်းထန်ထန်တုံ
ဒီနင်နာရလိမ့်မယ်လို့ပြောသူကတော့ဥအောင်မျိုးမင်းဖြစ်ပါတယ်တကယ်လို့များတချို့အချက်တွေကိုတင်ပြရနေနေရာမှာဒီဆွဆွဲမှုတွေဖြစ်တယ်တစ်ဖက်တစ်လိုက်တယ်ဆိုတဲ့ကိစ္စမျိုးဆိုရင်တန်တမန်ကြီးအရာဖြေရှင်းတဲ့အရာမျိုးပုံရုပ်လုပ်နိုင်ပါတယ်နောက်တစ်ခုကတော့သူကိုယ်တိုင်ဒီအစီအစဉ်ခံစားဖို့အကျဲတဝင့်အသေးစိတ်ကြံလို့တင်ပြရရှိနေတုံးတက်ချက်တွေပါနိုင်ပါတယ်အစိုးရကဒီကလက်ရှိကျ ွင်းပြီးတော့လှုပ်ဆောင်မယ်ဆိုတာကကျွန်တော်လွှတ်တော်ရဲ့သုံးသိက္ခာကိုနည်းနည်းထိခိုက်စေပါတယ်။ဒီဟာကအစိုးရတာဝန်ရှိတဲ့လူတွေလှုပ်ဆောင်မှာဖြစ်ပါတယ်။ဒီလိုမျိုးပူးပေါင်းဆောင်ရွက်မှုမရှိလေလေတိုင်းပြည်ကနားလေလေဖက်ဒရယ်စနစ်ကိုဦးတည်နေပါတယ်ဒီမိုကရေစီစနစ်ကိုဦးတည်နေပါတယ်ပြောဆိုနေတဲ့နိုင်ငံရဲ့တခြားသောလုပ်ငန်းစဉ်တွေမှာတက်ရောက်မှုတွေအများကြီးရှိလာပါလိမ့်မယ်ခင်ဗျာ။
မစ္စယန်ဟီလီရဲ့ထုတ်ပြန်ချက်အပေါ်ပြင်းထန်စွာကန့်ကွက်ကြောင်းအရေးအကြီးဆိုကိုလွတ်တော်ကိုယ်စားလှယ်73ဦးကဇူလိုင်27ရက်ဒီကနေ့ပြည်သူ့လွတ်တော်မှာဆွေးနွေးခဲ့ကြပါတယ်။အစိုးရတက်ကတန်တမန်နီးနဲ့ညှိနှိုင်းဆောင်ရွက်ရမယ်အစားလွတ်တော်ကအပြင်းထန်ကန့်ကွက်ဆောင်ရွက်နေတာဟာလွတ်တော်ကအစိုးရရဲ့အလုပ်တွေကိုဝင်လုံနေတယ်လို့ဖြစ်နေတယ်လို့မြန်မာနိုင်ငံရေးသုံးသက်သူဦးအောင်သူငင်းကထောက်ပြပါတယ်။
ဒီကဆွေးနွေးချက်ကရခိုင်ကိစ္စ၃၀ချက်ပုံများတာပေါ့နော်ဒီအစီရင်ခံစာမှာပြဿနာရှိသွားတာကတော့ဒီကျန်တဲ့ရခိုင်ကိစ္စနဲ့ကျန်တဲ့ကျွန်တော်တို့ဖက်စ်ဖိုင်ဒင်းမစ်ရှင်လို့ခေါ်တဲ့အချက်လက်ရှာဖွေရေးကိစ္စမျိုးပေါ့နော်ဒီအမျိုးသားရေးလုပ်ကိစ္စပုံပါပဲအဓိကဆွေးနွေးသွားတဲ့ပုံရပါတယ်ဆိုတော့ဒါပေမဲ့ဒီအပြောက်သွားတဲ့နေရာမှာဒီကျွန်တော်တို့ဒုက္ခတဲ့ကိစ္စတွေပါ mego mego siapa, no? Kalau nanya nak agak atau dulu wibawa ni, suaya ka kalau ye you sahaja mula, sahaja ke mego siapa aku, tu tu kurang ya, suaya ni satu ya biro, ke jenuh lu kurang sanjine suaya punya mungkin bala, no?
Nasihat hili ye, sihing kena ha, jangan bini dega kisah terkuku we, uzah be tembiaram hobulo, uang mewing a mimare.
Yang hili ye, kiri ama cik kan biro, tu ye tola nai ni tamu ni. Tu nanti sungguh tu dia, contohnya cuti, bawa mukti juga tu pula cuti. Atau cuma cuti kan, tu kita mungkin tarik cuti lah. Baca orang suruh tu ya dua lama tu, contoh ini jangan dia berikan tamu lah, jangan cakap bukan suruh lah le. No, siapa ni mah dua lama ni ada kisah, siapa ni mah dua lama ni ada kisah. No, ada itu tu dia le. Nada kama di pasi cara, sana di mana ini tu sungguh ni awal, tiba orang mah dua lama ni awal suruh le, tarik apa nak ni cuti lah.
Lu kau ni kau si mah miss yang hili tentu me. မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအစည်းအဝေးခန်းစားအပြည့်စုံကိုတော့အစောဆုံးလာမယ့်အော်တိုဘာလမှာတင်သွင်းမှုရှိပါတယ်။ကုလသမဂ္ဂရဲ့ရခိုင်ပြည်နယ်ရေးအချက်အလက်ရှာဖွေရေးအဖွဲ့
Fast Finding မရှင်ကိုလည်းမြန်မာနိုင်ငံနဲ့ဝင်ခွင့်မပေးဘူးလို့မြန်မာအစိုးရကပြီးခဲ့တဲ့မေလတည်းမှာဆုံးဖြတ်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ကုညောင်ဝင်းအောင်တင်ပြခဲ့တာပါရှင်။အခုတော့ယာဒီတုတ်ကွေးရောဂါ
H1N1จ้ะရန်ကုန်ပြည်သူဆေးရုံကြီးကိုထပ်ပြီးရောက်ရှိလာတဲ့လူနာနှစ်ဦးသေဆုံးသွားတာနဲ့ပတ်သက်ပြီးရန်ကုန်ပြည်သူဆေးရုံအုပ်ကြီးဒေါက်တာအေးကိုကအခုလိုပြောပြပါတယ်။နမရအတက်လာတဲ့လူနာနဲ့ဟောပါ။ကြောက်ကအမျိုးသားကြောက်ကအမျိုးသမီးလား။အမျိုးသားဘကိုကလို့ပြောပါလား။အမျိုးသမီးကတော့ဒါဖြစ်ဆေးရုံရနေပြီးဆွဲလိုက်တဲ့ဟာပါ။ဆေးရုံရောက်တဲ့ကြားထဲထုံးတော့ပါလား။ထုံးတော့ပြီးတော့မ
ကြည့်လို့သိကြတဲ့တော့ပါဘူးရောစဲဒီနေ့စင်ရ35ဦးပေါ့35ဦးမှာဘူးအရင်ပြထားတာတခုရှိတယ်ချင်းရနေတော့ပြထားတယ်လေအဲ့တရားတရားရဲ့ဒုညရဲ့ပေါ်မှာပြဆုံးသူ3ဦးပါယောဂဘုဘောစဲက35ဦးပါ
အဲ့ဒီဆုံးပါသွားတဲ့လူနာနှစ်ဦးဟာရန်ကုန်ပြည်သူ့စေယုံကြီးကိုရောက်ပြီးမကြခင်မှာပဲဆုံးပါသွားတာဖြစ်ပြီးသေဆုံးပြည်ချိန်မှာတန်တရာရှိတဲ့အတွက်တွေးစစ်ဆေးကြည့်တဲ့အခါယာဒီတုတ်ကွေးယောဂ H1N1 ဖြစ်ပွားနေကြောင်းတွေ့ရတာဖြစ်ပါတယ်။အခုဆိုရင်ယာဒီတုတ်ကွေးယောဂ H1N1 ဖြစ်ပွားနေကြောင်းအတိပြုထားတဲ့လူနာ15ဦးရှိသွားပြီဖြစ်ပြီးကလေးငယ်တဦးအပါဝင်အမျိုးသမီးတဦးနဲ့အမျိုးသားတဦးစုစုပေါင်း3ဦးသေဆုံးခဲ့တာပါ။H1N1 ကူးစက်ခံထားရတဲ့ချင်းပြည်နယ်မတူပီမြို့ကလူနာတွေကတော့ပြန်လည်ကျန်းမာစွာပြုနေပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ယာဒီတုတ်ကွေးယောဂ H1N1 ဟာမိုးရာသီနဲ့မိုးအကုန်ဆောင်ကူကာလတွေမှာဖြစ်ပွားလိမ့်ရှိတာဖြစ်ပြီး H1N1 virus ပိုးဟာလေထဲကတဆင့်အသက်ရှူလမ်းကြောင်းထဲဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်ပါတယ်။ယောဂလက္ခဏာတွေအနည်းနဲ့ဖျားနာတာ၊ချောင်းဆိုးတာ၊နှာစေးတာ၊ခေါင်းကိုက်တာ၊ကိုယ်လက်ကိုက်ခဲတာနဲ့နုံးခွေတာတွေဖြစ်ပြီးကလေးငယ်တွေကိုဝင်ဆောင်တွေတက်ကြီးရွယ်ဦးတွေနဲ့နာသာရှည်ယောဂါတဲ့တွေကိုပိုပြီးကူးစက်နိုင်ခြေရှိပါတယ်။ Influenza A H1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ယောဂါအတွင်းဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီတုတ်ကွေးယောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်နှံ့နေတာဖြစ်သလိုမြန်မာပြည်မှာတော့ဒီယောဂါဟာ2000တခုနှစ်ကတည်းကစတင်ဝင်ရောက်ခဲ့တာလည်းဖြစ်ပါတယ်။ဒီယောဂါဟာတကဘာလုံးအနေနဲ့မျက်စင်လူရည်3000ကနေ5000အထိဖြစ်ပွားလိမ့်ရှိပြီးလူရည်2000ခွဲကနေ5000အထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားပါတယ်။ကျန်းမာရေးဝန်ကြီးဌာနအနေနဲ့ဒီယောဂါနဲ့ပတ်သက်ပြီးစေကူတာမှုပိုင်းအတွက်ကြိုတင်ပြင်ဆင်ထားသလိုနေဆက်ဝင်ပေါက်ထွက်ပေါက်တွေမှာလည်းယောဂါရှာဖွေရေးဆက်တွေနဲ့စစ်ဆေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုထားတာလည်းရှိပါလိမ့်ရှင်။
ဒီမှာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်
ပြည်ရေးမြန်မာပိုင်းအင်ကာနေညရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလုပ်သမားတွေရဲ့အရေးကိုတလဲကြီးကြရအောင်ပါမြန်မာနိုင်ငံသားတွေအပါအဝင်ထိုင်းနိုင်ငံထဲမှာတရားမဝင်နှစ်ထိုင်အလုပ်လုပ်နိုင်နေကြတယ်နိုင်ငံသားသားအလုပ်သမားတွေကိုတည်ဝင်အလုပ်လုပ်ခွင့်မှတ်ပုံတင်ထုတ်ပေးနိုင်ဖို့ထိုင်းနိုင်ငံတဝန်စီစဉ်ရေးစခန်းတရားလောက်က
ထိုင်းနိုင်ငံတွင်မှာတန်းတဲ့ချီပီတရားမဝင်နေထိုင်လူလုပ်ကိုင်နေတဲ့မြန်မာလူသမားတွေအနေနဲ့ထိုင်းလူသမားရဲ့ဝန်ကြီးဌာနကနေထုတ်ပြန်ထားတဲ့ကြေညာချက်အရဇူလိုင်လ24ရက်နေ့ကစပြီးခရိုင်အသီးသီးမှာရုံးခွဲတွေဖွင့်ပြီးအထောက်ထားမဲ့လူသမားတွေကိုလုံးလုံးခွင့်ရဖို့စီစဉ်ထားပေမဲ့တရားမဝင်မြန်မာလူသမားတွေတိတ်နေချီရှိနေတဲ့မဟာထိုင်းလူနေရာမျိုးမှာ
စည်ရင်းသွင်းတဲ့သူနေပါတာကိုတွေ့ရတယ်ဆိုပြီးရွှေပြောင်းလို့တမအခွင့်အရေးကိုရေးတူတရားဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်။သမုဒ္ဒအခွန်မှာဒီနေ့မဟာဆံမှာလူကြီးဟိုအစ်စ်ညဝန်လာလိုက်မှကျွန်တော်ချင်းမှာတွားရောက်ပြီးတရင်ယူဖို့စောင့်နေတယ်။နောက်ဒီတရင်ထဏာကြီးလည်းစောင့်နေတယ်ကျွန်တော်ရင်းဟောနဲ့တွားယူတရင်ယူဖို့တွားကြတယ်။သို့တော့အလုရှင်ငါးဦးသားလည်းသူအဲ့လိုတမရဲ့အရေးအတွက်ပ
ဆန်ကားမြို့မှာဖွင့်ထားတဲ့အလုသမားစီစီရေးစင်တာတစ်ခုကိုတော့ထိုင်းအလုသမားဝန်ကြီးနဲ့တာဝန်ရှိသူတွေကိုယ်တိုင်လာရောက်စစ်ဆေးကြည့်ရှုခဲ့ပြီးစင်တာတစ်ခုကိုနေ့စဉ်လူပေါင်း1900ခန့်စီစစ်ပေးသွားမှာဖြစ်တဲ့အတွက်စင်တာတစ်ခုချင်းကနေအလုသမားတွေတိတ်နေချီပြီးလုပ်ပေးနိုင်မှာမို့စင်တာအားလုံးပေါင်းရင်အလုသမားတွေတိတ်နေချီပြီးလုပ်နိုင်မယ်ဆိုပြီးထိုင်းရနာပိုင်းကမျှော်မှန်းထားကြတာပါ
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလေတရားမဝင်အလုသမားတွေတိတ်နေချီရှိနေပြီမဲ့အခုလိုမျိုးစည်ရင်းသွင်းတာမျိုးတွေနေပါနေသေးတယ်လို့နယ်စပ်မှာအလုလုပ်နေသူတွေအတွက်ထုတ်ပေးတဲ့နယ်စပ်ဖြတ်ကျော်တဲ့စာအုပ်တွေကလုံနေတာတွေ့ရတယ်ဆိုပြီးရောင်ကြီးဥလို့သမားဖွဲ့ကတာဝန်ခံကိုမိုးကျော်ကလည်းပြောပါတယ်။များဦးဒီအိမ်အောင်စင်းတဲ့ဝင်ပြီးပုံမှန်စနေရဟိုရာကြီးပတ်စုအထွက်မယ်၃လတခါတက်တ
ကျွန်တော်ကလည်းနှစ်လေးရနေအောက်ကလခုနှစ်နေစီစကားရတာလုံးမဲ့အလုပ်ကတိတ်ပြီးတော့ခုအစိတ်မလိုတာဟုတ်ဖြစ်နေတယ်လို့သမားတွေဟာထိုင်းနိုင်ငံချင်းမမျိုးမှာလေအလုပ်ရှင်မတူလို့အလုပ်ရှင်လွှဲပြောင်းစံများလုပ်တဲ့နေရာမှာတော့လူဦးရေ၄ပါးနေသေးတယ်ဆိုပြီးချင်းမမျိုးကဆရာမျိုးသမီးတူဦးကလည်းပြောပြပါတယ် အဲ့တော့ဒီမှာပြောရမယ်ဆိုတာဒီမှာပို့ရမယ်တော့လူတိတ်မများလူတိတ်ကများဆိုလည်းသူတရားကျွန်နေရာလို့ရှိနေရာလို့တည်းရှိနေရာလို့ရှိပြအဲ့လို့ရှင်ကိုယ်တိုင်ကဒီတင်ပေးတဲ့အတာထိုင်းနိုင်ငံတွင်နိုင်ငံသားရွှေ့ပြောင်းလို့တမားများအတွက်ဥပဒေပြထွက်လာပြီးတဲ့နောက်မှာတော့ထိုင်းအစိုးရကသူ့ရဲ့ဥပဒေတွေကတချို့အချက်တွေကိုဆိုင်းငံ့ခဲ့ပြီးအလို့သမားတွေအထောက်အထားတွေပြန်လုပ်နိုင်ဖို့အတွက်ရပ်ပေါင်း ရှိတဲ့ဆိုင်းငံ့ပေးထားပါတယ်ဒီလိုဆိုင်းငံ့မှုအပြီးမှာတော့အလို့သမားရဲ့ဝန်ကြီးဌာနကနေပြညာချက်ထုတ်ပြန်ခဲ့ရမှာမြန်မာလူသမားတွေအနေနဲ့အထောက်အထားလက်မှတ်တွေလုပ်ကင်ရမယ်နည်းစနစ်တွေကိုလည်းဖော်ပြထားပါတယ်ရှင်မိုင်အေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုအင်္ဂါညဒရက်လိုင်းဆွေးနွေးကြံကိုတော့မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာဆောင်မြော်နားဆင်နိုင်ကြပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်ပြန်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တရက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
ဒါတော့လည်းဆိုင်ရဲ့သမလည်းဖြစ်ရီးကဲချံပေးလည်းဖြစ်တဲ့ဂျဲရက်ကူရှင်နာကသူ့အနေနဲ့တခြားပြည်ပစိုးရတွေနဲ့ရှုပ်ဝဲပူပေါင်းတာမျိုးမရှိခဲ့တယ်လို့တရားမဝင်ဆက်သွယ်ခဲ့တာမျိုးလည်းမရှိဘူးလို့ပြောဆိုလိုက်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွဖယ်မှုလွှတ်တော်အမတ်တွေကစစ်စစ်မင်းမျက်နှာတွေမလုတ်ခင်တင်းလာနေမှသူကကြိုပြီးတော့ကြေညာချက်ထုတ်ပြန်လိုက်တာပါ။လူပြင်ခွေးတွေမှာမကြာခဏတွေးရပါမယ်။သူတိတ်တိတ်နေလေးရှိတဲ့ဂျဲရက်ကူရှင်နာဟာသမ္မတထွန်းရဲ့အနီးကပ်ဆုံးချံပေးဖြစ်ပြီးအရှိလေပဲငင်းချင်ကြီးသဘောတူညီချက်ရဖို့နဲ့ပြည်တော်စုအစိုးရကိုခင်ဗျောင်တိဆောက်ရေးချိုးဖောက်မှုတာဝန်တွေကိုထမ်းဆောင်နေသူပါ Today we've assembled သို့တော်လည်းဆောင်ရွက်ကော်မတီတွေကကူရှနာကိုတကားပိတ်ခေါ်ယူပြီးရုရှားနဲ့ဆက်သွယ်ရေးကိစ္စပြီးခဲ့တဲ့ဒီဇင်ဘာရုရှားသံတမန်နဲ့တွေ့ဆုံခဲ့တာပါအဝင်ဂျွန်လအတွင်းရုရှားရှိတဲ့တယောက်နောက်ရုရှားအစိုးရနဲ့ဆက်နွယ်နေတဲ့ထင်ရှားတဲ့သူတချို့ကိုတွေ့ဆုံခဲ့တဲ့ကိစ္စတွေကိုမေးမြန်းမယ်လို့ပြောလို့ရပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်ရဲ့ပြိုင်ဘက်ဟီလာရီကလင်တန်ကိုထိခိုက်စေမဲ့အချက်လက်တွေရယူရင်းဆန္ဒပြင်းပြပြီးရုရှားရှိနေတဲ့အကြောင်းတွေတွေ့ခဲ့တဲ့အကြောင်းသမ္မတထရန့်ရဲ့သားကြီးဒေါ်နယ်ထရန့်ဂျူနီယာရဲ့အီးမေးလ်တွေထွက်လာကလေးကလည်းဒီလိုတွေ့ဆုံခဲ့တဲ့ကိစ္စတွေကိုအများအကြီးကြီးအာရုံစိုက်လာခဲ့ကြတာပေါ့အခုလိုရုရှားရေးစုံစမ်းစစ်ဆေးမှုတွေသမ္မတရဲ့တွင်စီတဲ့အထိထိုးပေါက်လာချိန်မှာအပြစ်ကျူးလွန်ခဲ့တဲ့သူတွေကိုသမ္မတရဲ့လုပ်ပိုင်ခွင့်အရလူငယ်ခွင့်ပေးလိုက်တာမျိုးတွေလုံမလားဆိုပြီးသတင်းမီဒီယာတွေကမေးခွန်းတွေထုတ်နေကြပါတယ်။သမ္မတထရန့်ရဲ့ဥပဒေရေးရာဖွဲ့ကတော့သမ္မတအနေနဲ့ပြည်သူလူငယ်ခွင့်ပေးနိုင်တဲ့အာဏာဖွဲ့စည်းပုံအခြေခံဥပဒေကချေချေပြန့်ပြန့်ပေးထားပေမဲ့လည်းလောလောဆယ်ဒီကိစ္စကိုစဉ်းစားတာမျိုးမရှိဘူးလို့ခြေပါပါတယ်။သမ္မတရဲ့ရှင်းလင်း Jay Scholar က ABC ရုပ်သံကိုခုလိုပြောပါတယ်။
We're not researching the issue because the issue
ဒီကိစ္စအတွက်ကျွန်တော်တို့စဉ်းစားပြီးအချက်လက်ရှာမျိုးမလုပ်ပါဘူး။အပြစ်တွေကိုလူငယ်ခွင့်ပေးလိုက်ဖို့ဆိုတာမျိုးစဉ်းစားထားတာမရှိလို့ပါ။ဒီလိုလုပ်เสียရလဲမလို့လို့ပါ
။တချင်တည်းမှာပဲရုရှားရေးစုံစမ်းမှုတွေမှာသတင်းမီဒီယာတွေရဲ့အာရုံစိုက်မှုတွေကလွှမ်းမားနေတဲ့ဆိုပြီးအင်ဂျီတော်ပြောရေးဆိုဝန်ရှိသူ Sarah Huckabee Sanders ကအခုလိုပြောပါတယ်။ The top 3 issues
that Americans care about American တွေအဓိကအာရုံစိုက်တဲ့အကြောင်းအရာ၃ခုကလူဝင်မှုကြီးကြပ်ရေး၊ကျန်းမာရေးစောင့်ရှောက်မှုနဲ့အလုပ်ကိုင်းကိစ္စတွေပါ။သတင်းဌာနတွေအာရုံစိုက်တဲ့ထိတ်ဆုံးအကြောင်းအရာ၃ခုကရုရှားပဲဖြစ်နေပါတယ်
။အထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကတော့ Trump ရဲ့မဲဆွယ်ပွဲမှာအဓိကပတ်မိုးခဲ့တဲ့လက်ရှိရှေ့နေချုပ် Jeff Sessions နဲ့တွေ့ဆုံခဲ့တဲ့ရုရှားသံအမတ်ကရုရှားအစိုးရစီပြန်စီရင်ခံချက်အမေရိကန်ထောက်လှမ်းရေးအဖွဲ့ကကြားချက်ထောက်လှမ်းသိရသမျှအားလုံးမချွတ်မချန်တင်ပြဖို့တိုက်တွန်းတောင်းဆိုနေပါတယ်။တနင်္လာနေ့ကထဲလွတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာမိန့်ခွန်းလေးကိုဖြေကြားခဲ့တဲ့သမ္မတထရန့်ရဲ့သမီးဂျဲရက်ကူရှနာကတော့သူရုရှားနဲ့ပူးပေါင်းကြံစည်ခဲ့တာမျိုးလုံးဝမရှိတဲ့အကြောင်းအတည်အလင်းထပ်မံညင်းဆိုပါတယ်။ရွေးကောက်ပွဲမဲဆက်စီယုံရေးအဖွဲ့တွေကတယောက်ယောက်ဒါမျိုးလောက်တာမျိုးသူ့အနေနဲ့တည်ထားရလည်းမရှိတဲ့အကြောင်းအိမ်ကြီးတော်မှာပြောဆိုသွားပါတယ်။သူစီးပွားရေးလုပ်ငန်းတွေဟာရုရှားရဲ့ငွေရင်းဒီပေါ်မှာမိကိုအားထားမှုမရှိတဲ့အကြောင်းနဲ့လွှတ်တော်ကတောင်းဆိုသမျှသူ့အနေနဲ့အပြည့်အဝပွင့်လင်းမြင်သာမှုရှိရှိပေးအပ်ထားတဲ့အကြောင်းတွေကိုလည်းထည့်သွင်းပြောဆိုသွားပါတယ်။ကူရှနာအင်္ဂါနေ့အောက်လွှတ်တော်ထောင်လိုင်းကော်မတီရှေ့မှောက်တကားပိတ်ဂျာနာပွဲမှာမိကုန်းတွေကိုဆက်ပြီးဖြေကြားဖို့ရှိကြောင်းပါခင်ဗျာ။
သင်္ခါဥတင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့တော်ရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုတာညို့ဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင်
။ င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီမြန်မာလူခွင်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့လက်ရှိမြန်မာဆွေးရမတူတဲ့ရှုမြင်မှုတွေအခြေအနေဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာဒီလူခွင်ဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ် Miss ရန်ဟီလီဟာမြန်မာနိုင်ငံကလူခွင်တူးတက်မှုအခြေအနေတွေပေါ်မှာကျေနပ်အားရမှုမရှိဘူးဆိုပြီးတော့သူရဲ့အခုနောက်ဆုံးခီးစဉ်တွေမှာပြောခဲ့သလိုပဲမြန်မာဆွေးရဘက်ကလည်းကုလသမဂ္ဂလူခွင်ကိုယ်စားလှယ်ရဲ့ခီးစဉ်အဆုံးထုတ်ပြန်ပြောဆိုချက်ပေါ်မှာစိတ်ပြရတယ်ဆိုပြီးတော့တုံ့ပြန်ပါတယ်လက်တော်မှာလည်းဒီကုလသမဂ္ဂလူခွင့်ကောင်စီကနေပြီးတော့အထူးစုံဆိုင်အဖွဲ့တရဆီလို့ဖို့ကိစ္စအပေါ်မှာလည်းမြန်မာဆွေးရဘက်ကကန့်ကွက်ပြီးတော့အပြာလန်တင်းမာမှုတွေရှိခဲ့ပါတယ်။အဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီမြန်မာနဲ့ကုလသမဂ္ဂကြားဆက်ဆံရေးအဖွဲ့ချစ်တွေကိစ္စကိုခုလာမယ့်ကျွန်တော်တို့ဒီ daily life ဆွေးနွေးပွဲမှာဆွေးနွေးမှာပါအဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်၃ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါ်ထုမီဖြစ်ပါတယ်။သူကတော့ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်ရခိုင်ပြည်နယ်ကပါနောက်တူကတော့အမျိုးသားလူငယ်ကွန်ဂရက်စအတွဲဘက်တွင်မှုဖြစ်တဲ့ကုသက်ဆွေဝင်းလူငယ်တက်ကြွလှရှားသူတူဖြစ်ပါတယ်။နောက်တူကတော့မတ်တင်စာရှင်လက်ရီသူကလည်းလူငယ်တက်ကြွလှရှားသူတူဖြစ်ပါတယ်။သုံးလုံးလေးလိုင်းပေါ်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးမတ်ထုမီကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။မတ်ထုမီကြားပါလားခင်ဗျာ။
ဟုတ်ကဲ့ကြားပါပါ
ဟုတ်ကဲ့ဒီကနေ့မှဟုတ်ကဲ့မင်္ဂလာပါခင်ဗျာ။ဒီကနေ့မှပဲဒီပြည်သူ့လွှတ်တော်မှပဲဒီမစ်ရန်ဟီလီရဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရေးပေါ်အဆိုတင်သွင်းပြီးတော့ကန့်ကွက်တာမျိုးတွေကျွန်တော်တို့တွေ့လိုက်ရပါတယ်ခင်ဗျာအဲ့တော့ဒါကတော့ပြည်သူ့လွှတ်တော်မှာပေါ့နော်ကျွန်တော်မတ်ထုမီရဲ့အမြင်သိချင်တာကအခုသူတို့ဆွေးနွေးလွှတ်တော်ကိုယ်စားလှယ်ရေးဆွေးနွေးနေကြတယ်လို့ပဲမစ်ရန်ဟီလီဟာတကယ်ပဲမစ်ရန်ဟီလီရဲ့ခီးစဉ်နဲ့ပတ်သက်လို့သူ့ရဲ့အခြေအနေနဲ့ပတ်သက်လို့ရင်ဆုံးမတ်ထုမီသုံးသပ်ကြည့်ပါအောင်သူ့ရဲ့အမြင်ဘယ်လိုရှိသူ့ပေါ်အမြင်ဘယ်လိုရှိပါလဲ
ဟုတ်ကဲ့ရှင်မြန်မာနိုင်ငံဆိုင်ရာဒီသူပေါ်စလေတယောက်နဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေဖြစ်ပျက်နေတဲ့အခြေအနေအမှန်ကန်ကိုနေပြီးတော့သူသုံးသပ်ဖို့လိုရတယ်ဒါပေမဲ့သူရဲ့သုံးသပ်ချက်မှာမြန်မာပြည်သူပြည်သားများရဲ့လက်ရှိမှာရင်ဆိုင်နေရတဲ့အခက်အခဲအဆုံးမအလုံးကိုသူဥပေက္ခပြုခဲ့ပါတယ်လက်ရှိမှာဒီအခန့်ပြင်းနေမှာတော့၎င်းဖြစ်ပျက်နေကြတဲ့လူခွင့်ရေးဆိုင်ရာတွေမှာသူဘယ်လိုက်ဆိုနေပြီးတော့ဒီတင်ပြမှုတွေကိုကျမတို့တွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့ FND နေမှာနေကြတဲ့ပြည်သူလူထုအပါအဝင်မြန်မာနိုင်ငံမှာလူခွင့်ရေးနဲ့ပတ်သက်လာလို့ရှိရင်တော့ဒီနှစ်ပေါင်းများစွာကကျမတို့များစွာရင်ဆိုင်ခဲ့ရတယ်။အခုမြန်မာနိုင်ငံဒီဒီမိုကရက်တစ်အပြန်အလှန်မှာနေပြီးတော့မြန်မာနိုင်ငံအနေနဲ့ဒီ FND နေအရေးကိစ္စအပါအဝင်စံတဲ့ကိစ္စတွေကိုအတက်နိုင်ဆုံးကျမတို့ဒီရင်ကြအမျိုးသားရင်ကြစည်းရေးတွေဆောင်ရွက်နေတယ်။ဒီအမျိုးဒီမြန်မာနိုင်ငံမှာအစိုးရတရားအနေနဲ့မျိုးသားရင်ကြစီဆောင်ရွက်နေတဲ့အရာတွေလည်းသူလိလိရှိခဲ့ပါတယ်အတိမတ်မပြုခဲ့ပါဘူးဒါဟာနေပြီးတော့ဒီ special envoy တရားလောရမဲ့အတောင်ဝန်နဲ့ဝတရားတွေနဲ့အတင်းလွတ်နေပါတယ်သူနဲ့မြန်မာနိုင်ငံရဲ့ computer တုတ်တက်မှုတွေအပြောင်းလဲတွေကိုနေပြီးတော့သူ appreciate လောရမှာပဲသူဆိုရမယ်သူဆိုပြီးတော့မှနေပြီးမြန်မာနိုင်ငံရဲ့လိုအပ်ချက်ကိုထောက်ပြတင်ပါတယ
်ဟုတ်ကဲ့
သူရဲ့အစီရင်ခံစာထဲမှာဖော်ပြချက်တော်တော်များများတွေကအပြုတ်သဘောဆောင်တဲ့ပုံပြချက်တွေမဟုတ်ပေမဲ့မြန်မာနိုင်ငံလက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေနဲ့တော်တော်ကွာခြားပြီးတော့တင်ပြထားတာကိုတွေ့ရတယ်
။ဒီနေရာမှာကျွန်တော်တခုမေးချင်တာကကုလသမဂ္ဂ
အခြေအနေနဲ့တော်တော်ကိုကွာခြားနေတဲ့အရာတွေတွေ့ရပါတယ်။
ဟုတ်ကဲ့ကုလသမဂ္ဂကိုယ်စားလှယ်ဆိုတဲ့အပိုင်းမှာကျွန်တော်ရင်းနှီးဆိုရင်တော့အတွေးမှုကျုပ်ရဲ့ကိုယ်စားလှယ်ဆိုတာရှိပါတယ်ကုလည်းထားပါတယ်။နောက်တစ်ခုကလူခွင့်ကိုယ်စားလှယ်ဆိုတာရှိပါတယ်။အတွေးမှုကျုပ်ကိုယ်စားလှယ်ကတော့ညီကြားစီကိစ္စတွေနိုင်ငံရေးကိစ္စတွေပြည်ပြောင်းလဲကိစ္စတွေဦးစားပြီးတော့လှုပ်တာတွေ့ရပါတယ်။ဒါကတော့လူခွင့်ရေးဖြစ်ပြီးတော့လူခွင့်ရေးကိုယ်စားလှယ်နေနဲ့ဒါကျွန်တော်တို့သိရတဲ့လောက်နှစ်ဖက်အတိုင်းအဝိုင်းအောင်လဲသူတွေ့တယ်လူခွေနဲ့ပတ်သက်ပြီးတော့သူတောင်းရနေသူလောက်ရမဲ့အလုပ်ကိုလုပ်သွားတယ်လို့ရောပြောလို့မရဘူးလား
အဲသူလုပ်သွားတယ်ဆိုတာမှန်ပါတယ်ဒါပေမဲ့သူလုပ်သွားတဲ့အထက်ကမှသူလိုချင်တဲ့ပေါ့နော်ဒီအတောင်းရတစ်ခုပေါ်မှာနေပြီးတော့အောက်ချေအချင်းတွေကိုလူခွေနဲ့ပတ်သက်ပြီးတော့သူစုံစမ်းရပါမယ်လေ့လာရပါမယ်သူလုပ်ငန်းတွေကိုသူလုပ်သွားတယ်ဆိုတာကျွန်မမမြင်လို့ပါဘူးဒါပေမဲ့သူရဲ့လုပ်ငန်းလုပ်ဆောင်တဲ့အချက်မှာသူလိုချင်တဲ့အချက်လက်တွေကိုပဲဖော်ပြတာကိုကျမတို့တွေ့ရတယ်။ ground မှာတကယ်ဖြစ်ပျက်တဲ့ဟာနဲ့လွဲမနေတဲ့အရာတွေအဲကျမတို့တွေ့ရပါတယ
်။ဒါကြော
င့်မလို့လူခွေရေရှုထောင့်တစ်ခုအသေးကိုသူတင်ပြတဲ့အခါမှာလဲတရားမျှတမှုရှိစွာဇက်လိုက်မှုကင်းစွာနဲ့တင်ပြရမှာဖြစ်ပါတယ်ရှင်။ဟုတ်ကဲ့။
ဟုတ်ကဲ့။ကျွန်တော်ကုသက်ဆွေဝင်ဖိတ်ခေါ်ချင်ပါတယ်။အမျိုးသားလူငယ်ကွန်ကရစ်ကပါလူငယ်တက်ကြွလှူရှားသူဖြစ်ပါတယ်။ကုသက်ဆွေဝင်ကြားပါလားခင်ဗျာ။ဟုတ်ကဲ့ကိုသက်ဆွေဝင်ရေအခုတကူဒီအထူးသဖြင့်ပေါ့နော်ကုလလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်နဲ့မြန်မာဆူအကြမှာအခုထိတ်တိုက်တွေ့နေတဲ့အချိန်ဒီဟာနှစ်ဖက်ကဒီလူခွင့်နဲ့ပတ်သက်လို့မြန်မာနိုင်ငံလူခွင့်နဲ့ပတ်သက်လို့ချင်းကပ်မှုကိုပဲအမြင်မတူတာဖြစ်နေရလားဒါမှမဟုတ်ရှင်ရိုင်းလီကိုလည်းကပဲခုနကလွတ်တော်မှတ်တည်ပြောသူတစ်ဖက်သက်ဆန်နေရလားအဆူကကိုလည်းကပဲဆက်ဆက်တိမကန်ဖြစ်နေရလားဘယ်လိုအချိန်ဒီလို့မြင်ပါလဲ
ဆိုတော့ကျွန်တော်တို့ဒီပြင်တဲ့ report ကိုကျွန်တော်ဒီဖက်ကြည့်ရတဲ့အခါကျတော့ report ကိုဒီလိုဒီပြင်ရှင်းရတဲ့အောင်ဆိုဖက်ကြည့်ရတာမှာကျတော့ဒီရေဖက်ကြည့်တဲ့ကိစ္စကိုပြင်နေတယ်ဒီမှာတော့ရေမပြင်းနေဒီကဘောက်ကိုချုပ်ပြီးပြောရတာကျွန်တော်တွေ့ရတယ်။ဒါကချင်းမှာဖြစ်နေတဲ့ပြဿနာကြီးဆန်းတာဖြစ်နေတဲ့ပြဿနာတွေ၊ဒါရိုက်လည်းလည်းကြမ်းနေချစ်တဲ့ချင်းတွေပြဿနာတွေ။ခလီးတိတ်တူရခလီးလိုတဲ့ပြဿနာတွေ။အများကြီးတည်းရတာဗာဒိုင်းလိုပြဿနာတွေပါတယ်။ဟုတ်ရဒီတစ်ခုလေးဒီကဒီကတစ်ခုလေးပြောရမယ်ဆိုရင်ဒီကဘောက်ကိုကျွန်တော်ကလည်းလုံးဝရှိနေတယ်ဒီခုလေးနဲ့ပတ်သက်တဲ့ပြဿနာတွေဒီဒီလိုမျိုးကြီးရသွားလို့ကျွန်တော်အနေနဲ့ဒါကြောင့်မလို့ဒီလည်းဒီကဒီလိုမျိုးဆိုလို့ကဟုတ်ဒီနိုင်ငံတကာအနေနဲ့ဒီနေ့ဒီနေ့အရှိန်ဖြစ်ပြီးတော့ဒီအဲ့ငယ်မှာဒီရုပ်ရှင်တွေကြောင့်လေးမှာလေးခေါင်းနဲ့ဒီသားပေါ်မှာဒီကိစ္စကြီးနဲ့ပတ်သက်ပြီးတော့ဒီနေ့ဒီအဲ့ငယ်များလေးတွေလို့ဒီဆောင်ရှိနေတာဒီတိုင်းပါဖြစ်တယ်။ဒါလည်းဒီလိုဒီလိုပြောရတဲ့အကြောင်းမျိုးကိုကျွန်တော်တို့ကတော့တင်ရတဲ့ကွန်ပျူတာလေးနဲ့ဦးမယ်ကျွန်တော်နေတဲ့လူတွေမှာဟုတ်တော
့ဟုတ်ကဲ့တချို့ခုနကမထုမီလဲပြောသွားတဲ့အထက်မှာသူအနေနဲ့တဖက်သက်ဆန်တယ်ဆိုတာဥပမာဆိုရှင်ဒီမွတ်စလင်အတိုင်းဝမ်းကိစ္စကိုပဲဇောင်းပြီးပြောနေလားရခိုင်အတိုင်းဝမ်းကိစ္စကိုဖော်ပြီးပြောနေလားအဒီအနေထားပေါ်မှာအဓိကတော့ဒီထုတ်ပြန်ချက်ပေါ်မှာပါသူကအစီအစဉ်သာတော့မထွက်သေးပါဘူးဒီထုတ်ပြန်ချက်ပေါ်မှာကြည့်ပြီးတော့တဖက်သက်ကိုစောင်းနေပြီးပြောတာမျိုးတော့တွေ့မိလား
ဒီပြောသွားရတယ်ဒီဟာကြီးတော့ဒီပြောသွားရတာပါတယ်ဆိုရင်ကိုစုံများကဒီသူကစောင်းလို့ကကျက်နာတို့ကပုံပြီးတော့သူကရှာနေတာဝင်သူကဒီမှာဒီနေ့ပြတ်ပြတ်နေပါတယ်ကနာရှိနေရှိနေတယ်ကျွန်တော်ဒီရှာမှာဖြစ်နေကြတော့မလို့ဒီခိုင်မှာကျက်နာဆိုလို့ရှိရင်ဒီပြောလို့ရတယ်မှာဒီတော့ဒီကမန်ဒန်ရဲ့ဒီပုတ်ပြည့်ပြည့်စုံတဲ့ဒီကစရီဒီအပြင်ဒီမျိုးပြောင်းနေတဲ့ဒီကမျိုးလေးပုံပြလို့ရှိတယ်။ဒီနေ့ကကျက်နာတခုတော့ပြောရမှာမဟုတ်ဘူးဒီခိုင်မှာဖြစ်နေတဲ့ဒီဂျိုင်းအန်တားရဲ့လူလဲခုယူတာဘာပြည့်နာဖြစ်နေဆိုတော့ဒီပုတ်ပြလို့ရတယ်ကြောင့်မလို့တစ်ဖက်ကျုပ်ဆောင်ပြီးကြိုးရလို့ကျွန်တော်မမြင်ပါဘူးခင်ဗျ
။ဟုတ်ကဲ့မတ်တူမေကိုတက်ဆွေဝင်ဒီလိုင်းပေါ်မှာခဏနေပြီးတော့ခင်ဗျကျွန်တော်မတ်တင်စာရှင်းလည်းကြီးဖိတ်ကြောက်ကြပါလေ။နောက်ဆွေးနွေးမဲ့သူမတ်တင်စာရှင်းလည်းကြီးကြားပါလားခင်ဗျ။ဟုတ်က
ဲ့ကြားပါတယ်ရှင်။
မတ်တင်စာရှင်းလည်းကြီးမစ်ရန်ဟီလီကမြန်မာနိုင်ငံသွားရဆိုအခုဆို6ချိန်မြောက်ရှိပြီနော်။ချိန်ချင်းသွားတယ်မတ်တင်စာရှင်းလည်းကြီးတို့လည်းတွေ့တာဆုံတာတွေလည်းရှိတော့အဲ့တော့သူ့ရဲ့ယက်တိချက်လူခွင်နဲ့ပတ်သက်လို့သူ့ရဲ့ပြောဆိုချက်မြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့သုံးသပ်ချက်တွေနဲ့ပတ်သက်လို့မတ်တင်စာရှင်းလည်းကြီးဘယ်လိုမြင်ပါလဲ။
ဟုတ်ကျွန်တော်တို့ရှိရတော့ဆိုရင်သူကအဓိကတော့ဟိုသူလာပြီးဆိုကြတဲ့ကပေါ့နော်ဒီအရေးဆုံးအစိုးရကိုတောင်းကြရဲဘယ်သူဘယ်သူနဲ့တွေ့ဆုံလဲဆိုတာကိုပြောပါလိမ့်ဆိုတော့ဒီခါကိုကျွန်တော်တွေ့ရတော့သူ့ရဲ့ report ထဲမှာဆိုလဲဒီစစ်သားအချင်းတွေကသူ့စိတ်ထဲမှာသူအနောက်ရှက်ဖြစ်ခဲ့ရတာပေါ့နော်သူနာမည်ဆိုတာကိုပြောခဲ့တယ်ဒါပေမဲ့အဲ့နာမည်သူရဲ့အပေါ်မှာဒီလုံခြုံရေးအကြောင်းပြချက်နဲ့အစိုးရကအဲပြန်ပြီးခွင့်မပြုတာရှိရဲအဲ့တော့အဲ့လိုမျိုးခွင့်မပြုအောင်လဲအချိန်ကြိုပြီးတော့သူ့ကိုအကြောင်းကြားခဲ့မယ်ဆိုရင်သူကအခြားနေရာတွေကိုကြားဖို့အချိန်ရမယ်ဒါပေမဲ့အဲ့လိုလဲသူ့အကြောင်းမကြားဘဲနဲ့အချိန်ကြိုလေးထဲမှာပဲသူ့အနေအထားကိုဆက်ပြန်ပြောခက်ခဲဖြစ်ခဲ့ရတယ်။ဒါလို့ပြန်ပြီးတော့အဲ့ဒါမှဆက်သွင်းထားတာတွေ့ရပါတယ်။ကျွန်တော်တို့ရှိခဲ့တဲ့သူတို့တွေ့ခဲ့တဲ့အချိန်မှာအဓိကကျွန်တော်တို့ပြောခဲ့တာကအဓိကနားဆိုင်ပြီးတော့ဒီနားထောင်နေဒါပြီးအဲ့နားထောင်နေဟာဒီပေါ်မှာအခြေခံပြီးတော့သူကပြန်ပြီးတော့မိကုန်းနေထုတ်ပါတယ်။ဒီတကြဖြစ်အောင်မိကုန်းနေထုတ်တယ်။ဒါအပြင်သူအရင်ကလေ့လာထားတဲ့ဟာတွေကိုလည်းသူအခြေခံပြီးတော့မိကုန်းနေထုတ်တာရှိတယ်။အဲ့တယောက်ထုတ်အောင်နားထောင်တာမဟုတ်ဘူး။သူတွေ့ရလူတွေရဲ့တယောက်ဘယ်လိုမှမဆိုဘူးနော်။သူရဲ့အယောက်၁၀ယောက်ရှိတယ်ဆိုတော့လုံးစကားပြောတာကိုသူနားထောင်ပြီးမှအဲ့စီးဝေးကိုသူရနာတယ်။ဒါမျိုးတော့တွေ့ရှိရပါတယ်။နောက်တစ်ခုကတော့ဒီရက်ကဖွေးကြီးကိုလည်းတွေ့ရဆိုတာမဟုတ်သေးလေ။သူကဂျင်းဒီဒေတာတွေမှလည်းတွားရောက်ပြီးတော့အဲ့ရဒီလူတွေရဲ့ခံစားချက်တွေဒါလေအဓိကနားထောင်ဖို့သူသွားရရင်ရှိရဲ့အဲ့မဲ့ဒီတစ်ခေါက်မှာတော့သူ၆ခေါက်လာတယ်ဆိုပေမဲ့လေဒီတစ်ခေါက်မှာအဲတော့ပြောတော့အခက်ခဲအပြင်ကိုအဲအတူရတကနေအဲခွင့်မပြုရရရှိရဲ့နောက်ပြန်ဆောင်ဖို့အတွက်ငင်းတရာရရှိရဲ့ဒါအပြင်အာဒီကြားဖို့တို့ကြရတဲ့ဒီတီဘောကတီဘောကဒီအင်းထောင်နေပါတယ်ဆိုတော့သူကြွားနေကြအောင်အဲ့လိုလေမျိုးလုံးလုံးအကြောင်းပြချက်တွေနဲ့သူကြွားနေနောက်ကတ်နေပါတော့ဒုက္ခတဲ့စကန်နေလဲသူကြွားရောက်ပြီးမင်းမြန်ခွင့်ရတဲ့အကြောင်းသူ့အနေနဲ့ဖိတ်ကျက်နေရတဲ့အပိုင်းကြီးအဲကျွန်တော်တို့အဓိကတွေ့ပါတယ်သူရဲ့လူခွင့်ရေးဆိုင်ရာယက်တီတက်တော့သူအပြေဝယုံကြည်ရပါလဲဆိုတော့သူဒီဒီ UN ကဟိုချမှတ်ပေးလိုက်တဲ့မန်ဒိတ်ကိုကန်ဆောင်ထားတဲ့အဲလွတ်လပ်တဲ့ဟိုပညာရှင်တယောက်ဖြစ်ပါတယ်သူရဲ့နောက်ခံအကြောင်းအရောင်းကြည့်ရင်လည်းသူဒီလူခွေနဲ့ပတ်သက်ပြီးစုဝေးရထားတဲ့ပုံပုံတူဖြစ်တယ်ဒါပြင်အဲသူ့ကို UN ကလည်းသူ့ဆက်ဆက်လို့ရပါဘူးသူဒီဒီတိုင်းနဲ့ဖြစ်တဲ့ကြောင့်သူ့ရဲ့ရည်တည်ချက်သူ့ရဲ့ဂုဏ်သိက္ခာကတလိုက်မှုကျင်းစင်တာသူ့ရဲ့ဂုဏ်သိက္ခာအသက်ဖြစ်ပါတယ်ဒီပေါ်မှာသူကအဲလုံးပင်လုံးထိုက်တာကိုရင်းနှီးရင်းနှီးလုံးဆောင်နေလို့သွားနေတယ်လို့မြင်ပါတယ်သူ့ဖွဲ့စည်းရေးတာမှန်အဲအစိုးရကထုတ်ဖော်ပြောလို့မရနေတဲ့အကြောင်းအချက်လက်တွေနောက် 你看啊，就是这都是导演，因为我们现在导演的导演那里导演嘛，村里导演的帮忙就参加比赛来了。啊，哦，那主要人嘛，我们农民这边的，到达俺们这里去啊，然后就参加比赛的时候，你来去。
好，各位朋友，明天在古德水湾嘛，土米李兰帮忙看了几遍啊，正好多少钱的球票搞起来，都顺利进了说，过年五连不太毛走，马来西亚人啊，过年五连都顺利路亚巴的，各位啊，嘛土米西巴的古德水湾，明天在上来西巴的。
ကျွန်တော်ကတော့လူခွင့်ရေးနဲ့ဒီမျိုးရသားရေးတွေပေါ့ညာအဲ့လိုမျိုးနိုင်ရှင်မြေကြီးဆိုရင်တော့ကျွန်တော်ကိုယ်တိုင်က1990လောက်က national interest နဲ့ national concept ဆိုတဲ့ဆောင်းပါးရေးပူပါတယ်အဲ့တော့ကျွန်တော်ပြောချင်တာကဘယ်လိုပေတန်းနဲ့တိုင်းပြီးတော့တိုင်းပြည်မှာလူခွင့်ရေးဆိုတာပြဋ္ဌာန်းပြီးတော့လူခွင့်ရေးအကျိုးအတွက်ဆိုပြီးလာမှာလဲဆိုတဲ့ standard ပေါ့နော်အဲ့တော့ UN standard ကအမျိုးမျိုးဖြစ်နေတယ်ဆိုတဲ့အတွက်ကိုပဲသူဘယ်လိုပဲချင်းကပ်ကျွန်တော်အနေနဲ့သူချင်းကပ်မှုကလွဲတယ်လို့အဲထင်ပါတယ်နောက်တစ်ခုကဘာပြောချင်တာလဲဆိုတော့ဒီ NLD ကိုနိုင်ကဒီနေ့ right move လို့ခေါ်မှာပေါ့နော်မှန်ကန်တဲ့ရှုထောင့်ဘက်ကပြန်ပြီးတော့ချင်းကပ်လာတဲ့အတွက်တိုင်းပြည်ဟာကောင်းတဲ့လက္ခဏာကိုရှိနေပြီလို့ကျွန်တော်တို့ကမြင်ပါတယ်။
မှန်ကန်တဲ့လက္ခဏာကလည်းချင်းကပ်တယ်ဆိုတော့ကိုနေဦးလည်းအရင်က NLD ရဲ့ယက်တီချက်နဲ့ပတ်သက်လို့ပြန်ပြရရှိပါတယ်။မှန်ကန်တဲ့ချင်းကပ်မှုဆိုတော့အရင်တုန်းက NLD ကယက်တီကနဲ့ပတ်သက်လို့လူခွင့်နဲ့ပတ်သက်လို့ယက်တီခဲ့တာကိုလက်မခံတဲ့သဘောလား။အရင်တုန်းကဘာတွေဟိုဖြစ်ခဲ့လို့လဲ
။ဟုတ်ကဲ့ NLD ကအရင်တုန်းကဗျာအတိုက်ခံအနေနဲ့ပဲသူကယက်တီခဲ့တဲ့အတွက်ဟာလား။နောက်ခုနပြောတဲ့ဟို UN တို့ဘာတို့လူခွင့်ရေးတို့ဆိုတဲ့ပေကံနဲ့တိုင်းပြီးတော့အလုံးလုံးခဲ့တဲ့သဘောတော့ရှိတာပေါ့။သို့တော့ဒီနေ့ကသူကအတိုက်ခံမဟုတ်တော့ဘူးလေ။သူကနိုင်ငံကိုတာဝန်ခံမဲ့အဖွဲ့အစည်းတစ်ခုဖြစ်နေပြီ။ဒီနေ့နိုင်ငံတော်အတွက်မှားတာမှန်တာမှန်သမျှမှာသူ့ဘော်ရဲ့ပခုံးပေါ်မှာရောက်နေပြီ။ဆိုတော့အတွေ့အကြုံရတော့လည်းကောင်းဟလာဟိုပေါ့နော်ဉာဏ်ပညာရတော့ကောင်းပုံပြီးရေးတက်လာတဲ့သဘောရှိတဲ့အတွက်နိုင်ငံတော်ရဲ့ interest နိုင်ငံတော်ရဲ့အကျိုးစီးပွားကိုခြေတန်းတင်ရမယ်ဆိုတဲ့သဘောတဘာဝရောက်သွားတဲ့သဘောပေါ့
။ဟုတ်က
ဲ့။ဒါကြောင့်ဒီဥစ္စာကရှင်းပြောရင်ကြာဟို national interest ပေါ့နော်နိုင်ငံတော်ရဲ့ interest နဲ့ခုနပြောတဲ့ human rights ဆိုတာနဲ့ပေရန်နဲ့တိုင်းမယ်ဆိုရင် national interest ကပို့ပြီးတော့ဟောပေါ့နော်ဟိုဟောပေါ့ဟိုအကျိုးစီးပွားပို့ပြီးလိုအပ်တဲ့သဘောရှိပါတယ်ဒီသဘောအရဆိုရင် NLD ရ right move လို့ကျွန်တော်ပြောလို့ရပါတယ
်ဟုတ်ကဲ့ကိုနေလုံးကျေးဇူးပါခင်ဗျကျွန်တော်နောက်ထပ်တူခေါ်ပါမယ်သူကတော့ဥရွှေမောင်းပါဥရွှေမောင်းကအရင်ဒီလွှတ်တော်ကုစလေတူဖြစ်ပါလေလက်ရှိအမေရိကန်ပြည်တော်စုမှာရောက်နေတာပါဥရှိမောင်ဆွေးနွေးလို့ရပါတယ်မတ်ထုမေရှိပါတယ်ကုသဆွေဝင်ကုမတ်တင်စာရှင်လည်းရှိပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုဒီကုလအထူးကုစလေနဲ့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကြားမှာဒီဖြစ်နေတာတွေအပြန်အလှန်ထုတ်ပြန်ချက်တွေကိုကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကုလထုတ်ကုစလေမြစ်ရန်ငယ်လေးရဲ့ထုတ်ပြန်ချက်ကတော်တော်လေးကိုနေနေဆက်ဆက်ရှိတယ်တိတိကျကျအချက်လက်တွေကိုထောက်ပြထားတယ်ကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံယုံเนาะဒုမဟုတ်ဒီမြန်မာနိုင်ငံအစိုးရပဲဆိုတော့เนาะအဲသူ့ရဲ့တရေထုတ်ပြန်ကြမှာကြတော့ဒီရေဝီရသဘောပဲဟိုဘာမှတိတိကျကျကျွန်တော်တို့ဖော်ပြထားတာမတွေ့ဘူးကျွန်တော်ဘလုံးရှည်ရှည်နဲ့ရမ်းထားတဲ့သဘောဒီမယောင်ရာစီလူတဲ့ပုံစံလည်းဖြစ်နေတာပေါ့ဆိုတော့အဓိကဒီခုနဆွေးနွေးတဲ့မှာပါပါတယ်မစ္စယန်ဟီလီယအဓိက mandate က the humanist situation ကိုဥတည်ပြီးတော့သွားမှာအခုအစိုးရထုတ်ပြန်တဲ့ဟာတွေကအဲ့ဒီ human right ကိုသူကဥစားမပေးဘူးဆိုတော့နိုင်ငံတော်က democracy ကိုသွားနေတယ်ငြိမ်းချမ်းရေးဖွံ့ဖြိုးရေးစသဖြင့်အပြင်စိန်ခေါ်မှုတွေအများကြီးရှိတယ်ဆိုတော့အဲ့ဒီဖက်ဖို့ပဲသူကရှေ့ချိုးပြီးဒီတော့ဒါပြောတာဖြစ်တဲ့အတွက်ဒီအစိုးရရဲ့ထုတ်ပြန်ခြင်းပဲကျွန်တော်ရေဝီရဆင်တယ်နော်ကုလအထုကိုစလေရဲ့ထုတ်ပြန်ကြမ်းကဟိုကျွန်တော်တို့တိတိကျကျခိုင်မာမှုရှိတယ်အဲ့လိုတိတိကျကျထောက်ပြတဲ့ဟာကိုလေမြန်မာအစိုးရကတစ်ချက်ချင်းကိုအသေးစိတ်ပြန်လေမချစ်ပပဲနဲ့ဟိုရန်တန်ပြီးမှပြောနေတဲ့ဒီအနေထားတွေကိုလည်းကျွန်တော်တို့တွေ့ရတယ
်ဟုတ်ကဲ့
ဘာဖြစ်လို့ကုလအထုကိုစလေကဒီလိုဟိုနောက်သူစိတ်တရားတွေလို့ပြောရတဲ့အချက်ကတော့ကျွန်တော်တို့ခုနှစ်ချက်ရှိပါတယ်ကျွန်တော်တို့တို့ပြောပါမယ်တစ်ချက်ကအချက်လက်ရှာဖွေရေးအဖွဲ့ကိုပြည်ဝင်ခွင့်ဗီဇာနင်းတဲ့ကိစ္စနောက်တစ်ခုကဒီမြစ်ပြင်ကြီးတွေလာတဲ့ခါမှာအဲ့ဒီအချက်လက်ရှာဖွေရဲ့အတွက်လောက်ရမယ့်အလုပ်တကယ်မလုပ်ပါဘူးဆိုတော့သူစီရနဲ့ဂတိခံဝင်ချက်တောင်းတယ်ဂတိခံဝင်ချက်ပေးဖို့နည်းနည်းလေးကြာတဲ့ချိန်မှာလဲသူ့ရဲ့ဒီမြမပြည်လာရောက်ပြီးမှလေပဲမဲ့ရက်တွေနေရာတွေကိုလဲအတိမပြုပြီးမှနောက်ဆုံးအချိန်ကြာပြီးမှလဲကျွန်တော်တို့ကပြောတယ်အချိန်ဆွဲတယ်ပြီးတော့ Not a car, two young men, they are related to a candle mure, the carnola, eh? Pilosin, the general, put a lot of namagine, the Drenda no Uke Samale, two other person from the Payu. Now, the Buddhist gentleman was out there, Kale, to a Pagadia Chenema was what we are. So, not Tong Sandigane, the Natong Sachok, October Pisanti, Pansy Dare Luria, Turukurai, Bajan Pansy Kanan as well, Matthew. As for the Nene Rita Chenna, which are not yet accepted, you know, to join, Turua. Yantong David, a cuckoo papers in a pretty now little pan, yan, not that pet, and I'm your Kale, Lujima, and I'm your dope. A good now so, by what we let her, the attention came out, the Lumame Kaleri will let Pandara go to Yare. So, dear Chede, who are along with a chick and bureau, Miss Yangelia, Blue Jolesro, or who and then the Soya Tigale, a year Soya yet Mahajiwa, a time there, Lonely Rez, Rago, Jolai Dago, what? Di Yamaning Soya, Dia and Elia Soya, or no? The Nangano time became younger, Makama Yapchen, I bureau, to a champion, Chanley, or Generova, the Red Tobiana.
Okay,
Mangaro, the Kulatamaga, Kuzulega, to a Tiria Jap Jolide, or Genoara Gu, Dia Chedaman, or Tongelo Jindoga, or Anabo, Dokja, the Lopedualu, or Dilube, through Tobiana, or no? Dilu, Matobia, Mene, Pagadia Chenu, Pioni Rehago, Generova. The Lila Tongamirima, the Tatana, Piacembo Juzama, Piacembo Majuzabine, the Kabakula the Maga, now your Kuzele, Dobo, Tanyapia Joy, Kula the Magane, take tight, Pilsum Bo Lomirabi, and then the Soya Majon de Chinkamu, Luxa Mulubajan of Joru.
Okay, Ushima,
Anamayagi, now don't send to
Tanoara Huali, D. Ushima Sunu to watch an epatalu, take type chitara, Jum Shi was Sunu to our Damatumi, Alan Epatalu, Nelly, Pian Sunu, Tomia Sunibiwala.
Oh, okay, sir. Manga, Timoto Manga, Solosia, for democracy, Najambo, Shalane, democracy, Nevido, the Soya Topian, the Topian Chetema, part of democracy, Sounded, Muda in Jersey, Sounded, and Nepatabu, Luke in the democracy of Quetalu, Share, and Yam Hope. Democracy is a name, Madali, and Luke is a Shiava. As I'm looking tomorrow, the I mean, your Nanga Tahuma, Pigeon, Share, Luke in that Patalu, a ten nine song, an Indian song, Soyan in the country fishing, Nere Lutamaro Nalevare. So that the Yam Hope, Ugi to the Colonel, Luke in the Patala Lucian, Fuku in the Patala Lucian, Kawajare. Same, the Unaha Peta Chetima, Pajare, Lechichin, Yamanaya Lechichin in Madolaga, a candy chin in Madolaga, Miss Rahili and New York, Nemaning and Boma, the Machet, the 2 year Boma, New York, the Nemaning and Boma, the Machet, the Luciano, tomorrow Lila did the law. My mother, look when you think that in that look when you shoot on one of the two things, my mother. I mean, look when you shoot on him, mother, tomorrow, tell I look me out. Luda and Luda and my open issue are it. Luda and my shit, open you, Nevigo. Fair people, Luda, Yata Huluva, look when you think at the Kamale, but Luda alone who was that united, open him your Piava. I don't look to you, the Yamananga, he's in Boma. อ่าเต็นเดเต็นแจ๊ดเสร็จดีแม่มานายเปียทุกเปลี่ยนจองเลยนี่แหละไอ้เจ้าโหตัวนี่ภิโรอติมันไม่ผิดแค่ว่าอูถ้าด้วยจมารู้ตําไม่ก้าวป่าวโอเคแล้วจะแจ้งอันนี้ภิโรที่จะคันดีนี่อิจินะปัตตะลาโลษิยเนเรมเปตะเอมีภิโรตูส่งแค่เตตะแค่เตเอตะแค่เตระโปลงเตปอนเนาะเต็นแจ๊ดเลยส่วนจะคันดีเนี่ยว่าตะเกะเล็กสิปกติอิจินนี่ตะไคลูမျိုးฤยะเอดิคันษาแจ๊ดโหตูไม่เล่ล่ะว่าอูไม่ต้องตัดว่าอูไม่เต็นแจ๊ดว่าอู
စလိုက်ပြီးကိုတူတူလေးဆွေးနွေးလို့ရပါတယ်ခင်ဗျအချိန်လည်းတိမ်ရှိတော့
ဒီကိစ္စမှာတော့မစ္စရာဟီလီရဲ့အစင်ခံစံကတော့ကျွန်တော်ထောက်ခံပါတယ်ဘာလို့လူခွေးဆိုးဖောက်မှုရှိပါတယ်တော်တော်စခိုင်ပြည်နယ်မှာတော့ကျွန်တော်သူ့ရဲ့အစင်ခံစာကျွန်တော်လက်မခံနိုင်ပါဘူးဘာလို့စခိုင်ပြည်နယ်မှာဆွန်ဆန်းစစ်စေးလုတ်တိုင်းလုတ်တိုင်းမှာတကယ်ပကတိအခြေအနေကိုသူတို့မတင်ပြဘဲနဲ့သူတို့ဖိလိုက်မှုတွေရှိတယ်ဆိုတော့အင်မတန်မှဟောထင်ရှားပါတယ်ဘာလို့လဲဆိုစခိုင်ပြည်နယ်ဥစ္စာကတော့ဆုတ်ထွေးတယ်ဒီဥစ္စာကနိုင်ငံတကာလူအခွင့်အရေးနေနဲ့ကျွန်တော်တို့ကစိုက်တူလို့လုပ်လို့မရဘူးနိုင်ငံသားမဟုတ်သေးတဲ့လူကြီးကြားထဲမှာလူအခွင့်အရေးကိုလွတ်ရတယ်ဆိုတာအင်မတန်မှဟောတောက်ရှာလေကောင်းပါတယ
်
အဲအကြောင်းစခင်ပြည်နယ်ကိစ္စကတော့အခုချိန်ထိအစိုးရနဲ့မဟုတ်ခဲ့နဲ့ကျွန်တော်ပြည်သူလူထုနဲ့ကုလသမဂ္ဂနဲ့တောင်မှကျွန်တော်တို့ဟာသဘောထားကိုယ်လေးမှဖြစ်ပါတယ
်ဟုတ်ကဲ့ကိုစလိုင်းဝေကုန်ကျေးဇူးပါတို့တို့လေးဟိုကျွန်တော်ကိုတက်ဆွေဝင်းကိုတို့တို့တို့လေးမေးချင်ပါတယ်ခင်ဗျာခုနကမတ်ထုမေဆွေးနွေးတော့လည်းရှိပါတယ်အဓိကတော့ဒီကုလသမဂ္ဂကိုယ်စားလှယ်နဲ့အစိုးရဖြစ်နေတဲ့ကိစ္စကအဓိကရခိုင်ကိစ္စလို့ဖြစ်နေတယ်အဲ့တော့ဒီကုလသမဂ္ဂကိုယ်စားလှယ်ကရခိုင်ပြည်နယ်ရေးကိစ္စကိုချဉ်းကပ်တဲ့အခါမှာမတ်ထုမေကတော့သူတို့မြင်တာကတော့တစ်ဖက်သက်ဆန်နေဥပမာဆိုလို့ရှိရင်မွတ်စလင်တွေဘက်ကပဲတိတ်ဇောင်းပေးလွန်းလာပေါ့နော်ရခိုင်လူမျိုးတွေနဲ့ပတ်သက်လို့ထိတွေ့မှုနေတာလားဘလို့မြင်ပါလဲကုသက်ဆွေဝင်
ဟုတ်ကဲ့အဲ့ဒီကြေညာကျွန်တော်ဒီချက်ပြန်ထောက်ပြရတော့ချာရှိတာကျွန်တော်ဒီစပ်ပိုင်းချင်းလို့ကျွန်တော်ဒီအဲ့ဒါကြောင့်ဒီကော်မရှင်မစ်ရှင်ကိုဒီဖူးရံဒီလိုမျိုးမကလေးကြီးဆိုတော့ကျွန်တော်ဒီစဉ်းစားပြတစ်ခုရှိတာဒီကိုယ့်ဘက်ကမဲ့နေရကိုယ့်ဘက်ကပြပြမရှိဘူးဆိုတော့တကယ်ပြပြနာမရှိဘူးတော့ပြပြမရှိဘူးဆိုရင်ကျွန်တော်ကသတိကြတာကျွန်တော်ကဝင်ဝင်ဒီလိုရတယ်ပြေးပြေးဆိုရတယ်အမှန်တရားကတော့ပတိလာသူကအမှန်တရားမှန်ရလို့ဖြစ်နေတာပဲအဲ့တော့ဒီကောကော်ပီအန်ကွန်ဗင်းရှင်းကြောင့်ဒီနည်းကိုကွန်ဆက်ချီရဖို့ပြီးတော့ကျွန်တော်ကလည်းကွန်ဗင်းကိုဒီလိုဒီလိုဖြေရမျိုးကကျွန်တော်ဒီနိုင်ငံကဒီကွန်မြူနတီတွေကိုစိတ်ကြည့်နေတယ်အပါကြောင့်ပြီးနေတာလဲဆိုတာမျိုးကအဲ့တော့ခုနကပြောရမယ့် solution ကျွန်တော်ကဒီပူပေါင်းပြီးတော့မရှိသေးနဲ့ဒီဆက်ကျင်တဲ့ပုံစံမျိုးတွေနဲ့ကျွန်တော်တို့လာမည့်ဒီကရေးလုပ်နေတာကိုကျွန်တော်တို့ကအဲ့ဒီမှာဆိုရင်ဒီစီရကဒီလေညာဒါပြတခုလေးကြာနေဒီလေးကလည်းရောက်ဖြစ်ပါပဲအဲ့ကျွန်တော်တို့ကဒီကုလသမဂ္ဂနဲ့ဒီဖူးရနဲ့ကြားထဲမှာလည်းဖြစ်နေတဲ့ပုံစံလေးလို့ပဲကျွန်တော်တို့ကမဖွင့်ထားပဲနဲ့ဒီလာမဲ့ကိစ္စကြီးကျွန်တော်အဖွဲ့ကြီးကဒီတက်လာရဆိုလို့ရှိရဒီကကုဘောကကျောင်းရည်နဲ့ဖြေကြပါမို့ဒီတက်ကလေးဖြေကြပါမို့ပြီးတော့ကျွန်တော်တို့မှဖြစ်နေကြဒီကျောင်းရည်ကိုမျိုးပြီးပါအဖွဲ့ကကဒီအောင်လည်းပြောမဖြစ်ဘူးကျွန်တ
ော်10စက္ကန့်လောက်ပဲရောက်ရတယ်ကုသဆ
ေးလေးတို့ပြီးရောက်ပြီးတော့
ဟုတ်ကဲ့
အဲ့ဒီကြောင်းဒီကုမေးကိုတတိယမလုပ်နိုင်ဘဲနဲ့တော့ဒီမင်းမင်းကောင်တွေမလုပ်နိုင်ဘဲနဲ့ဒီလက်စစ်ကြီးတွေဝင်ပြီးလက်မခံဘူးဆိုလို့ရှိရင်ကျွန်တော်တို့ကမင်းတို့ဆိုမှာအစိုးရပါကြောင်းမှုတွေကိုဒါမျိုးဖြစ်နေရတယ်ဘယ်လိုပါကြောင်းမှုတွေဟိုအကြ
ဟုတ်ကဲ့ကျွန်တော်တို့ diet လေးလိုက်စီစဉ်ချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့မတ်ထုမီကူတက်ဆွေဝင်းမတ်တင်စာရှင်လေးနဲ့တော်ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ diet လေးလိုက်စီစဉ်ဒီမှာကျွန်တော်ပြန်ပြီးပါခင်ဗျာ
လိုင်းအင်္ဂါနေ့ညတိုင်းနဲ့လိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သတင်းချင်းချက်ကိုမှတ်တမ်းကြီးထိုက်တင်ညာပေးပါမယ်ရှင
်အမေရိကန်ရွေးကောက်ပွဲပေါ်ရုရှားတို့ဂျာမန်နောက်ဆက်ခဲမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတစိမ့်တစ်ဒေသအဖြစ်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှင်းမောင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကြီးတန်းအကြံပေးသမက်ဖြစ်သူဂျရက်ဂူရှနာဂျာနာထွက်ဆိုဖို့အတွက်လွှတ်တော်ဂျာနာပွဲခမရဲကိုဝင်သွားပြီဖြစ်ပါတယ်။ပြုံပြုံရှင်ရှင်နဲ့ဝင်ရောက်သွားတာကိုတွေ့ခဲ့ရပေမဲ့သတင်းတောက်တီရဲ့မေကွန်ညီတကူတော့ဖြေကြားသွားခြင်းမရှိပါဘူး။ပါရှန်ပင်လယ်ကွေ့အတွင်ကင်းလှည့်နေတဲ့အမေရိကန်ရစ်တက်တင်မော့အနီကိုအီရန်တော်လန်ရဲ့အဆောင်တပ်တင်မော့ကချင်းကပ်လာတာကြောင့်သတိပေးတဲ့အနေနဲ့ပြစ်ခတ်တတိပေးခဲ့ရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုဒီကနေ့အင်ကာနေ့မှာအတည်ပြုပါတယ်အမေရိကန်သင်္ဘောနဲ့မီတာ140လောက်အတွင်းကိုအီရန်သင်္ဘောကအရှိန်နဲ့ခုံမောင်းဝင်လာခဲ့တာဖြစ်တာကြောင့် US Standard ကတတိပေးတဲ့တန်တပ်ဘက်ကတတိပေးတဲ့အနေနဲ့ပြစ်ခတ်ခဲ့ရတာလို့လည်းအဲ့ဒီတာဝန်ရှိသူကပြောပါတယ်အမေရိကန်သင်္ဘောဘက်ကဘေးရန်ရဲ့ဆိုင်ရာသတိပေးချက်လုံထုံလုံနည်းတဲ့အတိုင်းသတိပေးခဲ့တာကိုအီရန်ဘက်ကတုံ့ပြန်ခဲ့ခြင်းမရှိတဲ့နောက်ဆုံးဖြေရှင်းတဲ့အနေနဲ့သတိပေးပြစ်ခတ်ရခဲ့ရတာလို့လည်းပြောဆိုပါတယ်။အမေရိကန်စစ်တပ်ကင်းထောက်လေယာဉ်တစ်စင်းနဲ့တရုတ်တိုက်လေယာဉ်နှစ်စင်းတို့ရှစ်တရုတ်ပင်လယ်ပြင်ရဲ့ဝေဟင်မှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကထိတ်တိုက်ဆုံးတွေ့ခဲ့ကြမှုကိုတရုတ်ဘက်ကကာကွယ်ပြောဆိုခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကိုမှတ်သိညှိထိုက်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမူကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dia Patrick ဖြစ်ပါတယ်။ကျွန်မရှားဖုံပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 30နဲ့40နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.